Welcome to the Voice of America in Burmese.
မင်္ဂလာနဲ့ခင်ဗျာတော်တာရှင်များရှင်2019ခုနှစ်မေလ5ရက်တင်းဝေရီမနက်ခင်ဗျာစီစဉ်တွေကိုမိခင်ပြည်သူမျိုးဝါရှင်တန်ဒီစီကနေမနက်6နာရီနဲ့9နာရီထိဖိုင်းဒိုမီတာ24.50တူကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျမအီတန်စမဒီမနက်ခင်းပစီစဉ်ကိုတောင်းရင်တက်ဆက်ပြေးသွားမှာပါ
မင်္ဂလာမနက်ခင်းပါရှင်ကျမတင်ကီထိုက်ပါကိုညံဝင်းအောင်နဲ့အတူသတင်းတွေကိုကြီးညာမှာပါဣသရေလနိုင်ငံထဲကိုဂါဇာကမ်းမြောင်ဘက်ကနေဒုံးကျည်တွေနဲ့တိုက်ခတ်ခဲ့ပြီးဣသရေလကတော့လေကြောင်းကနေပြန်ပြီးတော့တိုက်ခတ်ခဲ့ပါတယ်။မြန်မာနိုင်ငံမှာ digital ငွေကြေးရောင်းဝယ်မှုတွေကိုဗဟိုဘဏ်ကသတိပေးလိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်နားဆင်ကြရပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီနေ့တော့တာရှင်နားဆင်ကြရမယ်ဒီမှာတော့အမေရိကန်ပြည်သူအများပြားနဲ့စီစီကာကကျင်းပခဲ့တဲ့မြန်မာတရုံပွဲအကြောင်းနဲ့ပတ်သက်ပြီးတော့
US Myanmar relations မှာပြည်သူချင်းချင်းUS ပြည်သူတွေအနေနဲ့မြန်မာနိုင်ငံကိုပို့ပြီးတော့သိစေချင်တဲ့ရည်ရွယ်ချက်ကိုထားမြောက်အောင်မြင်စေချင်တဲ့
အမေရိကန်ပြည်အောင်စုဆိုင်ရာမြန်မာတမန်ကြီးဦးအောင်လင်းကဒီပွဲကျင်းပရတဲ့ရည်ရွယ်ချက်အကြောင်းပြောသွားတာအပြင်ဒီပွဲကြောင့်ပြည်စုံကိုလည်းမကြခင်မှာနားဆင်ကြဖို့ရှိပါတယ်။ဒါ့အပြင်အပတ်စဉ်ကဏ္ဍတွေမှာတော့ဦးအောင်ခင်မြန်မာရေးသုံးသက်ချက်အမေရိကန်သုံး EDM သင်ခန်းစာအပြင်ဓာတ်ရီလိုင်စင်ကိုလည်းဒီမနက်မှာနားဆင်ကြဖို့ရှိပါတယ်။အခုတော့ထိတ်တဲရောက်တဲ့တွင်တွေကိုမတ်တင်ကြီးထိုင်တဲ့ကိုညံဝဲအောင်တို့ကကြီးညာပေးပါလိမ့်မယ်ရှင်။
ဣသရေလနိုင်ငံတောင်ပိုင်းကိုစနေနေ့တုန်းကဟမတ်စ်ထိန်းချုပ်တဲ့ဂါဇာကမ်းမြောင်ဒေသကနေစစ်သွေးကြွတွေကဒုံးကျည်တွေနဲ့ဒရဇက်ပစ်ခတ်ခဲ့တယ်လို့ဣသရေလစစ်တပ်ကပြောပါတယ်။ဣသရေလဘက်ကလေကြောင်းကနေတုံ့ပြန်တိုက်ခတ်ခဲ့ပြီးပါလက်စတိုင်းတဦးသေဆုံးခဲ့ရပါတယ်။ဣသရေလပိုင်နယ်ထဲကိုအနည်းဆုံးဒုံးကျည်90လောက်နဲ့ပစ်ခတ်ခဲ့ပြီးဒါဇင်နဲ့ချီတဲ့ဒုံးကျည်တွေကိုတော့ဣသရေလရဲ့လေကြောင်းရန်ကာကွယ်ရေးစနစ်နဲ့ကြားဖြတ်ဖျက်ချနိုင်ခဲ့တယ်လို့ဣသရေလကပြောပါတယ်။ဒုံးကျည်တွေကြောင့်ဣသရေလဘက်မှာထိခိုက်မှုရှိသလားဆိုတာတော့မသိရသေးပါဘူး။ပြီးခဲ့တဲ့တောက်ချန်နေတုန်းကတော့ဣသရေလဘက်ကပြစ်ခတ်တာကြောင့်ပါလက်စတိုင်း၄ဦးသေဆုံးခဲ့ရပြီးနေဆန်အနီးဆန္ဒပြမှုတွေအတွင်းဣသရေလစစ်သား၂ဦးဒဏ်ရာရခဲ့ပါတယ်။ဂါဇာဒေသမှာရေရှည်အပြစ်ခတ်ရက်စဲရေးဥတီနိုင်ရေးမျှော်လင့်ထားကြတဲ့မခိုင်မာလှတဲ့သဘောတူညီချက်ကိုအပြစ်တက်နိုင်ရေးကြိုးပမ်းမှုအနေနဲ့ဟမတ်စ်နဲ့အစ္စလာမစ်ဂျီဟတ်ခေါင်းဆောင်တွေကိုင်ရိုမှာတွစ်ဆုံဆွေးနွေးနေကြချိန်အခုလိုတိုက်ခိုက်မှုဖြစ်ခဲ့တာပါဂါဇာဒေသတစ်လျှောက်မှာသတင်းပတ်တွေအတွင်းအပြင်းထန်ဆုံးဖြစ်တဲ့အခုတိုက်ခိုက်မှုဟာဆိုရင်မွတ်စလင်တွေရဲ့ရမဒန်ဥပုပ်လမစခင်နဲ့ဣသရေလတို့ရဲ့လွတ်လပ်ရေးနေ့မတိုင်ခင်မှာဖြစ်ခဲ့တာပါရှင
်ကိုရီးယားကျွန်းစွရဲ့အရှိဘက်ပင်လယ်ပြင်ထဲကိုမြောက်ကိုရီးယားကစနေနေ့မနက်ပိုင်းမှာဒုံးကျည်စမ်းသပ်ပြင်လွတ်ခဲ့တာကြောင့်ဒီလိုစီးရီးတင်းမာမှုတွေကိုရပ်တန့်ဖို့တောင်ကိုရီးယားဘက်ကတောင်းဆိုလိုက်ပါတယ်မြောက်ကိုရီးယားရဲ့အရှိဘက်ဝန်ဆန်မြို့ကနေတာရိုဒုံးကျည်တို့ပြစ်လွတ်ခဲ့တာပါဒါဟာအမေရိကန်ပြည်ထောင်စုနဲ့နျူကလ িয়ার ဆွေးနွေးပွဲမအောင်မမြင်ဖြစ်ခဲ့ပြီးနောက်ပိုင်းမြောက်ကိုရီးယားရဲ့ပထမဦးဆုံးရန်စတဲ့လုပ်ရည်လည်းဖြစ်ပါတယ်အမေရိကန်သမ္မတဒိုနယ်ထရမ့်ကစနေနေ့မှာသူ့ Twitter ကတဆင့်သတင်းထုတ်ပြန်ရာမှာမြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်အွန်းနဲ့မကြခင်မှာသဘောတူညီမှုတစ်ခုလုပ်နိုင်လိမ့်မယ်လို့ယုံကြည်နေစေဖြစ်ကြောင်းထရမ့်ကရေးပါတယ်မြောက်ကိုရီးယားအတွက်စီးပွားရေးအခွင့်အလမ်းကြီးတွေကိုခင်ကအပြည့်အဝနားလည်ထားပြီးဒါတွေကိုလက်လွတ်ဆုံးရှုံးခံမှာမဟုတ်ဘူးလို့သူယုံကြည်ကြောင်းပြောပါတယ်။ခင်ဂျွန်အိုးနဲ့အတူထရမ့်ကရက်တီနေတယ်ဆိုတာခင်သိကြောင်းနဲ့ထရမ့်ကိုပေးထားပြီးသားဂရီကိုခင်ကချိုးဖောက်ခြင်းမှာမဟုတ်တာကြောင့်သဘောတူညီမှုတွေရလာလိမ့်မယ်လို့ထရမ့်က Twitter မှာရေးပါတယ်။မြောက်ကိုရီးယားအနေနဲ့တွေးဆဆွေးနွေးမှုတွေမကြခင်မှာပြန်ဆလိမ့်မယ်လို့တောင်ကိုရီးယားဘက်ကပြောပါတယ်။ခင်ဂျွန်အိုးဟာသူ့ရဲ့ဒုံးကျည်စမ်းသပ်ပြစ်လွတ်မှုကို2019နိုဝင်ဘာကစလို့တရားဝင်ရက်ဆိုင်ခဲ့တာပါအ
ိန္ဒိယနိုင်ငံအရှေ့ပိုင်းအော်ဒီဆာပြည်နယ်ကိုတောက်ချန်နေမှာဝင်ရောက်တိုက်ခတ်ဖျက်ဆီးခဲ့တဲ့ဆိုက်ကလုန်းဖန်နီကမုန်တိုင်းငယ်အဖြစ်အပြော့လာပြီးစနေနေ့မှာတော့ဘင်္ဂလားဒေ့ရှ်ကိုဝင်ရောက်တိုက်ခတ်ပါတယ်အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့မှာမုန်တိုင်းတံကနေလူတွေထိခိုက်မဲ့အရေးကိုထိထိရောက်ရောက်ကာကွယ်ပေးနိုင်ခဲ့တယ်လို့ဆိုနိုင်ပေမဲ့အိန္ဒိယနိုင်ငံမှာအနည်းဆုံးလူ12ဦးသေဆုံးကြောင်းအစီရင်ခံချက်တွေရရှိထားပြီးအနာပိုင်တို့စစ်ဆေးနေကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့အနည်းဆုံး4ဦးသေဆုံးခဲ့ပါတယ်။မုန်တိုင်းမကျခင်24နာရီအတွင်းအိန္ဒိယနိုင်ငံမှာလူပေါင်း 1.2 တန်းကိုဘေးလွတ်ရာရွှေ့ပြောင်းပေးနိုင်ခဲ့ပြီးလူမှုရဲ့အသက်အန္တရာယ်ကျရောက်မဲ့အရေးကနေကာကွယ်ပေးနိုင်ခဲ့တယ်လို့အိန္ဒိယရဲ့သဘာဝဘေးဒုက္ခတုံ့ပြန်ကင်တွယ်ရေးအဖွဲ့ကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့လူပေါင်း 1.6 တန်းကိုဘေးလွတ်ရာရွှေ့ပြောင်းပေးခဲ့ကြောင်းမုန်တိုင်းတည်ရေးကြောင့်ကျေးရွာပေါင်း36ရာရေနစ်ခဲ့ပြီးအိမ်ပေါင်း 2,000 ကျော်ပျက်စီးခဲ့တယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တို့က AFP သတင်းအေဂျင်စီကိုပြောပါတယ်ဘ ဘင်္ဂလားဒေ့ရှ်ကုန်းတွင်းကိုဝင်ရောက်တိုက်ခတ်ချိန်မှာတော့ဆိုင်ကလုန်းဖန်နီကမုန်တိုင်းငယ်အဖြစ်အပြော့သွားပါတယ်။အိန္ဒိယသမုဒ္ဒရာမြောက်ပိုင်းမှာတိုက်ခတ်ခဲ့တဲ့မုန်တိုင်းတွေထဲမှာတော့အခုဆိုင်ကလုန်းဖန်နီကအင်အားအပြင်းဆုံးဖြစ်သွားပြီး2008ခုနှစ်ကမြန်မာနိုင်ငံကိုဝင်ရောက်တိုက်ခတ်ပြီးလူတသိန်းကျော်သေဆုံးခဲ့ရတဲ့ဆိုင်ကလုန်းနာဂစ်ထက်တောင်မှအင်အားပြင်းခဲ့ပါတယ်။2019ခုနှစ်အတွင်းပထမဆုံးဆိုင်ကလုန်းမုန်တိုင်းဖြစ်တဲ့ဖန်နီဆိုင်ကလုန်းမုန်တိုင်းကမုန်တိုင်းငယ်အဖြစ်ကနေလီဘီယာနဲ့ရပ်ဝန်းအဖြစ်အပြော့လာဖို့ရှိပြီးမုန်တိုင်းအရှိန်ကြောင့်မြန်မာနိုင်ငံတဝက်မှာမိုးရွာသွန်းနိုင်ကြောင်းလေကြောင်းရေကြောင်းခီးစဉ်တွေကြိုတင်သတိပြုဖို့လဲမြန်မာမိုးစလဌာနကသတိပေးထားပါတယ်ရှင်
။အမေရိကန်နဲ့ရုရှားကြားခိုင်မြဲတဲ့မဟာမိတ်အဖြစ်ပူးပေါင်းခြင်းကကမ္ဘာကြီးအတွက်ပုံမလုံးကြုံစိတ်ချရပြီးကောင်းမွန်တဲ့ကမ္ဘာအတိုင်းဝိုင်းကိုဖြစ်ပေါ်စေလိမ့်မယ်လို့သမ္မတထရန့်ကစနေနေ့မှာ Twitter ကတဆင့်ပြောပါတယ်။ထရန့်ရဲ့အပြောအရရုရှားသမ္မတပူတင်နဲ့အချင်းကြားရှိစွာတယ်လီဖုန်းဆက်သွယ်ပြောဆိုမှုဟာအရန်ကိုအပြုသဘောဆောင်ခဲ့တယ်လို့သူပြောခဲ့ပြီးနောက်တနေ့မှာပဲသမ္မတထရန့်ကအခုလို Twitter မှာရေးသားလိုက်တာပါ။ပူတင်နဲ့သူဆွေးနွေးတဲ့အထက်မှာဗင်နီဇွဲလာအရေးလဲပါဝင်တယ်လို့ထရန့်ကပြောပါတယ်။ဗင်နီဇွဲလာအရေးမှာအမေရိကန်ကရှေ့ဆက်တိုးပြီးတစ်ဖက်သက်လှုပ်ဆောင်ခဲ့ရင်စိုးရိမ်ပွဲရအကျိုးဆက်တွေရှိလာနိုင်တယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးလက်ဖရော့ကအမေရိကန်နိုင်ငံသားရေးဝန်ကြီးပွန်ပီယိုနဲ့ပြီးခဲ့တဲ့ရက်ပိုင်းအတွင်းတယ်လီဖုန်းပြောဆိုခဲ့တာဟာဗင်နီဇွဲလားအရေးမှာအမေရိကန်ကစီးရီးယားဝင်မဆွတ်ဖို့တတိပေးလိုက်တာလည်းဖြစ်ပါတယ်ဒီနိုင်ငံသားရေးဝန်ကြီးနှစ်ဦးတို့ဟာလာမယ့်သတင်းပတ်တဲ့ဖင်လန်နိုင်ငံမှာကျင်းပမယ့်အာတိတ်ကောင်စီဝန်ကြီးများစီးဝေးပွဲမှာဗင်နီဇွဲလားအရေးကိုထပ်ပြီးဆွေးနွေးကြဖို့ရှိပါတယ်ဒီတော်တွင်သမရထွန့်ရဲ့အမျိုးသားလုံခြုံရေးအဖွဲ့နဲ့အတူကာကွယ်ရေးဝန်ကြီးအပါအဝင်တောင်ပိုင်းစစ်ဌာနချုပ်တိုင်းမှုနဲ့ရေရက်ဗိုလ်ချုပ်တွေဟာပင်နဂွန်စစ်ဌာနချုပ်မှတီးသန့်တွေ့ဆုံဆွေးနွေးခဲ့ပါတယ
်။ VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 ညလိုင်းဒိုမီတာ40 kHz 9.13 ညလိုင်းဒိုမီတာ58 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ရဲ့တင်းငွေနေ့မနက်ပိုင်းသတင်းတွေကိုနားဆင်နေစားရတာဖြစ်ပါတယ်ရှင်မြန်မာနိုင်ငံတွင်းမှာ Bitcoin, Litecoin, Ethereum နဲ့ Perfect Money စတဲ့ Cryptocurrency Digital ငွေကြေးရောင်းဝယ်သုံးဆသူတွေဆုံးရှုံးနိုင်ခြေရှိတယ်လို့ဘိုးဘန်ကသတိပေးထားပါတယ်။မြန်မာနိုင်ငံတွင်းမှာ Digital ငွေကြေးတွေကိုလူမှုကွန်ရက် Facebook website တွေကနေရောင်းဝယ်ဖောက်ကားနေတယ်လို့ဘိုးဘန်ကပြောဆိုပြီးအခုလိုသတိပေးချက်ထုတ်တာပါ။ Digital ငွေကြေးရောင်းဝယ်တာကိုဘိုးဘန်ကခွင့်ပြုမထားကြောင်းနဲ့တရားဝင်ငွေကြေးအဖြစ်သတ်မှတ်မထားဘူးလို့လည်းပြောဆိုထားပါတယ်။ Digital ငွေကြေးတွေကိုတော့လူမှုကွန်ရက် Facebook မှာအကောင့်ဖွင့်ပြီးမြန်မာငွေနဲ့ရောင်းဝယ်လုပ်နေတာတွေတွေ့ရပါတယ် Wave Money အပါအဝင်ငွေလွှဲလို့ရတဲ့ဘဏ်တွေကိုလည်းအဲ့ဒီအကောင့်တွေမှာတွေ့ရပါတယ် Digital ငွေကြေးရောင်းဝယ်လုပ်နေသူတွေကိုတော့ဗဟိုဘဏ်ကြီးညာချက်မှာထည့်သွင်းဖော်ပြမထားသလိုဒီလုပ်ငန်းတွေနဲ့ပတ်သက်ပြီးဗဟိုဘဏ်ဘက်ကဘယ်လိုဆက်ပြီးဆောင်ရွက်မလဲဆိုတာကိုလည်းဖော်ပြထားတာမတွေ့ရပါဘူး Digital ငွေကြေးဆိုတာကတော့နိုင်ငံတစ်ခုခုကထုတ်ထားတဲ့ငွေကြေးအကောင့်ထည့်ပြနိုင်တဲ့ငွေကြေးမဟုတ်ပါဘူးသူက digital ပိုင်ဆိုင်မှု digital assets တမျိုးဖြစ်ပါတယ် coinmarketcap.com ရဲ့အဆိုအရတော့ digital ငွေကြေးပေါင်း2149မျိုးရောင်းဝယ်နေကြတယ်လို့ဖော်ပြထားပါတယ်ဒီထဲမှာတော့ bitcoin ကထိတ်ဆုံးမှရှိနေတာပါ cryptocurrency digital ငွေကြေးတွေနဲ့ပတ်သက်လို့တော့နိုင်ငံအတော်များများမှတိကျတဲ့သတ်မှတ်ချက်တွေမရှိသေးပါဘူးရှင်
အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာရှိတဲ့နိုင်ငံသားတန်ယုံတွေကိုအများပြည်သူကလဲပတ်လေ့လာနိုင်တဲ့ Passport DC Around the World Embassy Tour ဆိုတဲ့အစီအစဉ်ကိုမြန်မာတန်ယုံမှာစနေနေ့ကအခမ်းကျင်းပခဲ့ပါတယ်။ Around the World Embassy Tour အစီအစဉ်ကိုဝါရှင်တန်မှာနှစ်စဉ်ကျင်းပတာနှစ်အတော်ကြာလာခဲ့ပြီဖြစ်ပေမဲ့မြန်မာတန်ယုံကတော့ဒီနှစ်မှမှပထမဆုံးအကြိမ်ပါဝင်ခဲ့ပြီးနိုင်ငံတကာတန်ယုံ50ခုကဝင်ရောက်ဆင်နွှဲတာဖြစ်ပါတယ်။ကမ္ဘာပြည်သူတွေအချင်းချင်းကြားတရင်တနည်းနဲ့ယဉ်ကျေးမှုဖလှယ်ခြင်းအဖြစ်အမေရိကန်မြန်မာဆက်ဆံရေးပုံမကောင်းမွန်လာစေမယ်လို့အမေရိကန်ဆိုင်ရာမြန်မာတန်အမတ်ကြီးဦးအောင်လင်းကပြောပါရယ်မြန်မာတန်ယုံကတဲခင်းအခမ်းနဲ့ပွဲမှာလာရောက်လေပတ်သူတွေအနေနဲ့မြန်မာဝတ်စုံကိုခေတ္တငှားရမ်းပြီးအမှတ်ရဓာတ်ပုံရိုင်းနိုင်အောင်လဲစီစဉ်ထားပါရယ်မြန်မာတန်ယုံကပွဲမှာတော့လာရောက်လေပတ်သူတွေကိုမြန်မာအစားအစာတွေဖြစ်တဲ့လက်ဖက်သုံးမွေးငါအုံနုခေါဆွဲနဲ့မြန်မာရိုးရအကရီနဲ့အခမ်းခဲ့ပါရယ်
အာဖဂန်နစ္စတန်နိုင်ငံရှေ့ပိုင်းပြည်နယ်တစ်ခုမှာညွန်မောင်းတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုအတွင်းအစ္စလာမ်အစွန်းရောက် IS စစ်သွေးကြွ50ထိသေဆုံးခဲ့တယ်လို့အာဖဂန်အနာဘိုင်တွေကစနေနေ့မှပြောပါတယ်။အာဖဂန်အနောက်ပိုင်းစည်စုတစ်ခုမှာတော့တာလီဘန်တပုံရဲ့လက်ချက်နဲ့အစိုးရတပ်ဖွဲ့ဝင်အနည်းဆုံး9ဦးသေဆုံးခဲ့ရပါတယ်။အာဖဂန်ခြေလင်းတပ်ဖွဲ့တွေနဲ့ပူးပေါင်းပြီးညွန်ပေါင်းအဖွဲ့တွေကညအချိန်လေကြောင်းကနေတိုက်ခိုက်မှုအတွင်းကုမာပြည်နယ်ချာပါဒါရာစင်စုက IS စစ်သွေးကြွတွေရဲ့လက်ချင်ရေစခန်းတွေကိုထိမှန်ခဲ့တာလို့ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။တည်ဆုံသွားတဲ့စစ်သွေးကြွတွေထဲမှာဥစ်ဘက်ကစ္စတန်နဲ့ပါကစ္စတန်နိုင်ငံသားတွေအပါအဝင်နိုင်ငံခြားသားတွေလည်းပါတယ်လို့အာဖဂန်ကာကွယ်ရေးဝန်ကြီးဌာနကပြောဆိုထားပါတယ်။တည်ဆုံးသူတွေထဲမှာအရေးပါတဲ့ဥစဘက်အနွယ်ဝင် IS တပ်မှုတဦးလည်းပါတယ်လို့ပြည်내ဒုတိယအုပ်ချုပ်ရေးမှူးဂူလ်မိုဟာမက်ဘိုင်ဒါက VOA ကိုပြောပါတယ်ပြည်내တွင်းမှာတာလီဘန်သဘုံတွေ IS စစ်သွေးကြွတွေနဲ့တိုက်ခတ်မှုတွေကတော့ရုံနဲ့မသွားသေးဘူးလို့လည်းသူကအတည်ပြုပါတယ်ချပါတာရာကတိုက်ပွဲတွေကြောင့်ဒီသတင်းပတ်တွေအတွင်းထောင်နဲ့ချီတဲ့အာဖဂန်မိသားစုတွေဘေးလွတ်ရာထွက်ပြေးနေကြရတယ်လို့လည်းကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာရုံးကပြောဆိုထားပါတယ်ရှင်
အဇာဘိုင်ဂျန်နိုင်ငံမှာအခွန်ရှောင်လွှဲတယ်ဆိုတဲ့စွပ်စွဲချက်နဲ့2015မှာဖမ်းဆီးထောင်ချခံရတဲ့အသက်42နှစ်အရွယ်အမျိုးသမီးသတင်းတောက်ခါဒီဂျာအစ္စမာယီလိုဗာကိုတရားရုံးကပြန်လွှတ်ပေးလိုက်ပြီဖြစ်ပေမဲ့သူမအနေနဲ့နိုင်ငံပြင်ပကိုထွက်ခွာခွင့်မရှိဘဲနိုင်ငံထဲမှာခြေကျုပ်ကြခံနေရပါတယ်အစ္စမာယီလိုဗာအနေနဲ့အဇာဘိုင်ဂျန်နိုင်ငံရဲ့တားမြစ်ထိန်းချုပ်မှုတွေနဲ့အဂတိလိုက်စားမှုတွေအကြောင်းကိုသတင်း24ရေးသားဖော်ပြခဲ့တာပါသူဟာVOA အပါအဝင် Radio Free Europe Radio Liberty စတဲ့နိုင်ငံသားသတင်းဌာနတွေမှာလွတ်လွတ်ခဲ့ပါတယ
်။မတ်တင်ထိုင်တဲ့ကိုညံဝင်းအောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးကြပါတယ်။အရင်ဆုံးတော့ American ပြည်သူတွေနဲ့စီကားခဲ့တဲ့မြန်မာတရုံပွဲအကြောင်းကိုတင်ဆက်ပေးကြပါတယ်။မေကင်ပြောင်စုဝါရှင်တန်ဒီစီမြို့တော်ကအပြည်ပြည်ဆိုင်ရာတယုံတွေကိုအများပြည်သူတွေလဲပတ်နိုင်တဲ့ Passport DC Around the World Embassy တို့အစီအစဉ်မှာမြန်မာတယုံကလည်းဒီနေ့မှာပထမဆုံးအကြိမ်ပါဝင်ခဲ့ပါတယ်။မြန်မာရည်ကြီးမှုကိုစိတ်ဝင်စားတဲ့အမေရိကန်ပြည်သူတွေအများပြားနဲ့စီစီကားကမေလ၄ရက်နေ့မှာကျင်းပခဲ့တဲ့မြန်မာတယုံကရည်ကြီးမှုပွဲကိုကိုယ်တိုင်သွားပြီးတော့သတင်းယူခဲ့ပါတယ်။ပြည်စံကိုတင်ဆက်ပေးကြပါရစေ။ဝါရှင်တန်ဒီစီကအပြည်ပြည်ဆိုင်ရာတန်ယုံ50ခုပါဝင်ဆင်နွှဲတဲ့ Around the World Embassy Tour အစီအစဉ်ကိုနှစ်စဉ်ကျင်းပလာတာနှစ်တော်ကြာပြီဖြစ်ပေမဲ့မြန်မာတန်ယုံကတော့ထူးထူးခြားခြားဒီနှစ်မှာပထမဆုံးပါဝင်ဖြစ်ခဲ့ပါတယ်။ဒီအစီအစဉ်မှာပါဝင်ရတဲ့ရည်ရွယ်ချက်ကို American ပြည်အောင်လူဆိုင်ရာမြန်မာသံတမန်ကြီးဦးအောင်လင်းကအခုလိုရှင်းပြပါတယ်
။ကျွန်တော်ရဲ့အဓိကရည်ရွယ်ချက်ကတော့ US Myanmar Relations မှာပြည်သူချင်းချင်းUS ပြည်သူတွေအနေနဲ့မြန်မာနိုင်ငံကိုပို့ပြီးတော့သိစေချင်တဲ့ရည်ရွယ်ချက်ကိုထားမြောက်အောင်မြင်စေချင်တဲ့ထားမြောက်အောင်မြင်စေချင်တဲ့အပြင်ကိုအောင်မြင်ဒါကိုလည်းတွေ့ရလို့လည်းဂိုင်းဝန်တာပါပဲကျွန်တော်တို့အခုချိန်မှာဆိုလို့ရှိရင်ကျွန်တော်တို့တန်ရုံကိုလာနေတဲ့ဧည့်သည်တွေကအင်မတန်အများပြားတဲ့အတွက်ကြောင့်အချိန်ထဲမှာအကုန်လုံးကိုသူတို့လာဖို့အချိန်နေပဲဟိုတပြေးပြေးချင်းလူနေနေနေနေစီကျွန်တော်တို့စီကိုတန်ရုံကိုကျွန်တော်ဖိတ်ခေါ်နေရပါတယ်ကိုမနေ့တော့မနေ့တည်းကပြင်ဆင်ထားတဲ့မြန်မာအစားအစာတွေအရဆိုလို့ရှိရင်လည်းအခုဆိုလို့ရှိရင်ပုံတလောက်ရှိနေပါပြီအခုဆိုလို့ရှိရင်ဝန်တဲ့12နာရီလောက်ရှိနေပါပြီအာညနေ4နာရီထိပွဲကရှိနေပါမှဖြစ်ပါတယ်ဒီလိုမျိုးအာပြုလုပ်တဲ့အစီအစဉ်အရဆိုလို့ရှိရင်နှစ်နိုင်ငံချစ်ချီကိုတိုးမြင့်စေခြင်းနဲ့တိုးမြင့်စေမဲ့အပြင်ကိုအမေရိကန်ပြည်သူအနေနဲ့လည်းမြန်မာနိုင်ငံရဲ့အဲနိုင်ငံအကြောင်းနိုင်ငံခီးသွားလာရေးလုပ်ငန်းအကြောင်းနောက်ပြီးတော့မြန်မာနိုင်ငံရဲ့ထွက်ကုန်မြန်မာနိုင်ငံရဲ့အစားတောက်တင်နဲ့ပတ်သက်ပြီးတော့လည်းခင်မင်ရင်းနှီးမှုရတဲ့အပြင်ဟိုမိတ်ဆက်ပေးခွင့်ရတဲ့အတွက်ကြောင့်ကျွန်တော်တို့တွေလည်းကောင်းပါတယ်လို့ကျွန်တော်ပြောပြချင်ပါတယ်
။ပြည်သူတွေချင်းချင်းရင်းနှီးနှီးယဉ်ကျေးမှုဖလှယ်ခြင်းဖြင့်မြန်မာအမေရိကန်ဆက်ဆံရေးပိုကောင်းမွန်လာစေမယ်လို့အမေရိကန်ပြည်အောင်စုဆိုင်ရာမြန်မာတမန်ကြီးဦးအောင်လင်းကပြောတာပါ။တမန်ကြီးပြောသလိုပဲဒီပွဲကိုတန်တမန်အတိုင်းဝန်းတာမကအမေရိကန်ပြည်သူတွေအများပြားလဲစီစီကားကားတက်ရောက်လာတာကိုတွေ့ခဲ့ရပါတယ်။မြန်မာယဉ်ကျေးမှုပကြီလက်မှုပစ္စည်းပဋိထီစာတွေကိုလည်းခင်းချင်းပြတာရောင်းချထားတဲ့အပြင်လာရောက်လေပတ်သူတွေအနေနဲ့မြန်မာဝတ်စုံဝတ်ဆင်ပြီးတော့အမှတ်တရတက်ပုံလည်းရိုက်နိုင်ပါလိမ့်မြန်မာရိုးရာတနခါအကြောင်းစိတ်ဝင်စားသူစတက်ဖနီကမြန်မာယဉ်ကျေးမှုခင်းချင်းပြတာထားမှုကိုနှစ်သက်ဆုံးပဲလို့ပြောပါတယ်
I was in 2013, a few years ago actually was in Myanmar, so I thought it was really nice. It's really nice. I just like the rooms are
a kanai ma ma du ang lo thu cha de sin yin ni ne myama yin chin mu a chang go a phat phat ka le la nai ne twa le yan go tbo cha mi de lo tu ka pyo wa de myama nai ngan chang ti chwan win mu ne ba de american pi tu re twa myama tan yong pwe ma myama nai ngan chang go le la nai ma de tadin ni sao de ma da phat pu cha pu pi lo myama nai ngan go ta kha ma myao phu de american a myo tami laurel ga do di pwe ka tu myama nai ngan paw ma tha de a myin go pyaung le twa si de lo su ba de
I thought maybe it was very close.And that it was in a bit of turmoil.
ညီမနိုင်ငံကပွင့်လင်းမြင်သာမှုရှိဘူးလို့ထင်ခဲ့တာပါ ပဋိပက္ခတွေအဆုံးဖြစ်ပွားတဲ့နေရာပဲလို့ထင်ခဲ့ပါတယ်ညီမနိုင်ငံအကြောင်းကျွန်မလေ့လာဖို့အများကြီးလိုပါသေးတယ်အထူးသဖြင့်အခုမြန်မာတန်ယုံပွဲကိုလာပြီးတဲ့နောက်မြန်မာအကြောင်းသိထားဖို့လိုသေးတယ်လို့နားလည်လာပါတယ်မြန်မာနိုင်ငံအကြောင်းသတင်းတွေကနေကြားရတာကပဲအလုံးစုံမဟုတ်ဘူးဆိုတာအများပြည်သူတွေသိနိုင်ဖို့လေလာနိုင်မဲ့အခွင့်အရေးပါမြန်မာနိုင်ငံကပြောင်းလဲဖို့ကြိုးစားနေပြီးအမေရိကန်မြန်မာဆက်ဆံရေးတိုးတက်ကောင်းမွန်ဖို့ဆောင်ရွက်နေတယ်ဆိုတာကိုအများကနားလည်သင့်ပါတယ်အခုလိုတကားဖွင့်ပြီးလှိုက်လိုက်လဲလဲကြိုးဆိုတဲ့အတွက်ရန်ကျေးဇူးတင်ပါတယ်ရှင
်လဲဖက်သူအများပြည်သူတွေအနေနဲ့လက်ဖက်တော့မုံဟင်းကအုံနုခေါဆွဲစတဲ့မြန်မာအစားအစာတွေကိုမီးဆန်းကြည့်လို့ရတဲ့အပြင်အစိုးအကတွေနဲ့လည်းဖြော်ပြပေးကြတာဖြစ်ပါတယ်ရှင်ဖီဝေကနေတင်းဝင်မြတ်ခင်စီစဉ်တွေကိုဆက်ပြီးတော့တရားထုံးလင်းပြီးနေပါလေအခုတခါပတ်စင်ကဏ္ဍဖြစ်တဲ့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါမယ်မြန်မာနိုင်ငံကလောက်ကင်တွေဟာအင်းဒီချင်းနိုင်ငံတွေနဲ့ရှင်ပြိုင်နိုင်တဲ့အခြေအနေနေသေးတဲ့အကြောင်းစမ်းစစ်ထားတဲ့ကမ္ဘာ့ဘဏ်အုပ်စုရဲ့စာတမ်းအကြောင်းကိုဦးအောင်ခင်ကရေးသားထားပြီးတော့ကိုညာဝဲအောင်နဲ့တူတင်ဆက်ပေးထားပါတယ်ရှင
်မြန်မာနိုင်ငံမှာလောက်ကင်ပေါင်း24ဘန်းရှိတယ်ဆိုပေမဲ့90ရာခိုင်နှုန်းကျော်ဟာစိုက်ပျိုးရေးအင်ဒွင်းစီးပွားရေးလုပ်ငန်းနဲ့လုံငန်းအသေးစားလေးတွေဖြစ်ပါတယ်ဒါနည်းဆိုရင်တော့24တန်းမှာရိုးရာအစဉ်အလာအလုပ်က21တန်းရှိပြီးခေတ်သစ်ပုဂ္ဂလိကအလုပ်က2တန်းအစိုးရအလုပ်က1တန်းနီးပါးရှိပါတယ်မြန်မာပြည်ကအလုပ်ကိန်းတွေရဲ့အရေးအသွေးနဲ့ရှင်ပြန်မှုစွန့်ရည်ဟာအိမ်င်းချင်းနိုင်ငံတွေရဲ့အများကြီးနှိမ့်ကြတယ်လို့ကမ္ဘာ့ဘဏ်အုပ်စုကပညာရှင်10ဦးရေးသားပြုစုတဲ့စာမျက်နှာ190စာတမ်းမြန်မာဖူရှာဂျော့မှာပေါ်ပြထားပါတယ်အလုတမဘဝကိုတိုးတက်မြန်မာအောင်ဆောင်ရွက်ပေးနိုင်တဲ့အခြေအနေမရှိသေးဘူးလို့ဆိုပါတယ်အလုတမအများစုဟာတပတ်နာရီ40ကျော်ဖြန်းပြနှုန်းနဲ့အလုလုပ်ကြပါတယ်အကျိုးခံစား권ရှိတဲ့အလုတမဦးရေဟာ900ခန့်နှုန်းတောင်မရှိဘူးလို့သိရပါတယ်ဒီထဲမှာအလုတမ5ဦးမှာတဦးကယာယီဖြစ်ပါတယ်မြန်မာအလုတမထဲမှာ300ခန့်နှုန်းကိုသာကျွမ်းကျင်လုပ်တာတော့မဟုတ်အတတ်ပညာရှင်အဖြစ်သတ်မှတ်ပါတယ်အလုတ်ကင်ကောင်းကောင်းရရှိဖို့နိုင်ငံခြားထွက်ပြီးအလုတ်လုပ်နေကြတဲ့မြန်မာပြည်သားက3တန်းလောက်ရှိပါတယ
်ပြည်တွင်းအလုတ်သမား40ရာခိုင်နှုန်းဟာအလုတ်ကျန်းသမားတွေဖြစ်ပါတယ်အဲ့ဒီထဲမှာလမ်းဘေးဈေးတွေရင်မောင်းတန်ရှင်းရေးလုံခြုံရေးလေယာလုတ်သားစတာတွေပါဝင်ပါတယ်စစ်တပ်ဆောက်လုပ်ရေးနဲ့တည်ယူပို့ဆောင်ရေးကဏ္ဍမှာလုခအများဆုံးရကြပါတယ်အလုသမားဥယျာဉ်7300ခန့်နှုန်းလောက်သာလောက်ခအများဆုံးရရှိပါတယ်။စိုက်ပျိုးလေယာကန္တကအလုသမားလောက်ခဟာအနည်းဆုံးဖြစ်ပါတယ်။လေယာလောက်ခမှာတရုတ်ပြည်ကအများဆုံးဖြစ်ပြီးဒုတိယအများဆုံးကထိုင်းနိုင်ငံဖြစ်ပါတယ်။ဒါကြောင့်မြန်မာလေသမားတွေထိုင်းမှာစိုက်ပျိုးရေးသွားလုပ်နေတာဖြစ်ပုံရပါတယ်။မြန်မာပြည်မှာလုပ်ငန်းရှင်တွေကြုံတွေ့ရတဲ့အဓိကအခက်အခဲတွေမှာကျွမ်းကျင်လုပ်သားရှားပါမှုပြဿနာဖြစ်ပါတယ်။အလုသမား20ရာခိုင်နှုန်းသာအခြေခံပညာအထက်တန်းအဆင့်ရှိကြပါတယ
်။ကျောင်းမနေဘူးသူနဲ့မူလတန်းပြီးသူဟာလောကအတူတူရတာကိုကြည့်ရင်မူလတန်းပညာကိုအလုဈေးကွက်မှာတန်ဖိုးမထားတာသိရပါတယ်။အလဲတန်းလုံပညာရေးဟာအလုသမားဈေးကွက်ရဲ့လူအပ်ချက်ကိုမဖြစ်စည်းနိုင်ပါဘူး။ဒါပေမဲ့အလုသမား10ရာခိုင်နှုန်းကသာအတတ်ပညာကိုသင်ယူနိုင်ပါတယ်။အခုခေတ်အလုအကင်မှာလူအပ်တဲ့ ဘုသူတန်ရဲ့ကျွမ်းကျင်မှုကိုမြန်မာပညာရေးစနစ်ကမပေးနိုင်ဘူးလို့အလုတ်ရှင်80ရာခိုင်နှုန်းကယူဆပါတယ်အလုတ်ရှင်တွေဟာသူတို့အလုတ်သမားကိုသူတို့ဖာသာပြန်နှံပေးပေမဲ့သူတို့လုံနိုင်သူက900ရာခိုင်နှုန်းလောက်သာရှိပါတယ်စီမံခန့်ခွဲရေးကျွမ်းကျင်တဲ့မန်နေဂျာရဖို့အခက်အခဲဆုံးလို့ဆိုပါတယ်ဂျပန်နဲ့ကိုရီးယားမှာမန်နေဂျာလူတန်းစားထွက်ပေါ်လာမှသာလုပ်ငန်းကိုအဆင့်မြင့်နိုင်မှာဖြစ်ပါတယ်
ရှင်ပြိုင်မှုစွမ်းရည်မြင့်တင်ဖို့အတွက်လုပ်ငန်းမှာအတားအဆီးဖြစ်နေတာကိုဖယ်ရှားဖို့လိုအပ်ပါတယ်အလုပ်သမားကုန်ညမ်းပစ္စည်းနဲ့ဝန်ဆောင်မှုကိုရရှိပြီးဈေးကွက်ကိုလလန်းမှီဖို့လိုအပ်ပါတယ်မြန်မာနိုင်ငံမှာပို့ကုန်ရှင်ပြိုင်နိုင်မှုအလားအလာကောင်းတယ်လို့ဆိုပါတယ်အလုပ်သမားအင်အားလိုအပ်တဲ့အထည်ချုပ်လုပ်ငန်းနဲ့အစားအသောက်ထုတ်လုပ်ရေးလုပ်ငန်းတွေကိုထပ်မံတိုးချဲ့ပြီးအလုပ်ကံအခွင့်အလမ်းတွေကိုတိုးချဲ့နိုင်ပါတယ်နိုင်ငံသားယင်းနှီးမြှုပ်နှံမှုကိုဖိတ်ခေါ်ပြီးလုတ်သားအင်အားလိုအပ်တဲ့လုပ်ငန်းတွေမှာလုတ်ကန်စေတာဟာအရေးသွင်းမြင့်တဲ့အလုတ်ကန်ကိုဖန်တီးရရောက်ပါတယ်။နိုင်ငံသားယင်းနှီးမြှုပ်နှံမှုရှိလာတာနဲ့အဆင့်မြင့်အလုတ်ကန်တွေတိုးပွားလာပါတယ်။တင့်တော်တဲ့ယင်းနှီးမြှုပ်နှံရေးမူဝါဒနဲ့လုတ်ထုံးလုံနည်းတွေကိုကျင့်သုံးနိုင်ဖို့ကအရေးကြီးပါတယ်
။အိမ်မေးချင်းနိုင်ငံတွေနဲ့ရှင်လိုက်ရင်မြန်မာလေယာထုတ်လုပ်မှုဟာအလွန်နှေးပါနေတာကိုတွေ့နိုင်ပါသေး။အရာဝတီတိုင်းမှာလေမြေ2ဧကခွဲမှာမိုးစပါစိုက်ပျိုးရင်132ရက်ကြာပါလေကမ္ဘောဒီးယားမှာ52ရက်ဗီယက်နမ်မှာ22ရက်ထိုင်းနိုင်ငံမှာ7ရက်သာကြာပါလေမြန်မာပြည်မှာရက်ပေါင်း80နဲ့စိုက်ပျိုးနိုင်တဲ့ဒေတာရှိပေမဲ့ပြန်ဆိုင်မှုစွမ်းရည်မရှိပါဘူးမြန်မာပြည်မှာတစ်နှစ်တာလုံအားဟာစပါးကီလို20ကျော်သာထုတ်နိုင်ပြီးမဲ့ထိုင်းမှာကီလို900ကျော်ထုတ်နိုင်ပါလေစံစပါးကသာအဓိကမထားပဲအခြားသီးနှံတွေကိုစိုက်ပျိုးဖို့အပိဒင်းလည်းလို့ဆိုပါလေပြည်တွင်းအသတင်းထုတ်လုပ်မှုတိုးပွားရေးကိုအာရုံစိုက်တာတဲ့အလုတ်အကင်ဖန်တီးရေးကိုအဓိကထားတာကပိုပြီးအကျိုးရှိတယ်လို့ဆိုပါလေလုပ်ငန်းအောင်မြင်ဖို့အတွက်လိုအပ်တဲ့ဥပဒေနဲ့မူပေါင်းတွေချမှတ်ရေးအသေးစားလုပ်ငန်းဖွံ့ဖြိုးရေးအိမ်တွင်းစီးပွားရေးလုပ်ငန်းရဲ့ကုန်ထုတ်စွမ်းအားမြင့်တင်ရေးလုပ်ငန်းဆိုင်ရာသင်တန်းကသဖြင့်ကျွမ်းကျင်မှုမြင့်တင်ရေးလုပ်ငန်းနဲ့တင့်လျော်တဲ့အလုပ်သမားရရှိရေးတိုက်ပြိုးလေယာကုန်ထုတ်စွမ်းအားမြင့်တင်ရေးပဋိပက္ခလွန်ဒေတာမှာအလို့အကိုင်းများပေါ်ထွန်းရေးစတာတွေကိုအဓိကထားဖို့လဲအကြံပေးထားပါတယ်ခင်ဗျာ
ဟုတ်ကဲ့မြန်မာရေးသုံးသက်ချက်ကိုသောတာရှင်နေနားဆင်ကြတာဖြစ်ပါတယ်ခုတစ်ခါမှာတော့အမေရိကန်သုံးအီဒီယန်သင်္ကန်းစာစီစဉ်ကိုတင်ဆက်ပေးခြင်းပါတယ်ဒေါ်လာတန်ကပြောပြပေးပါလိမ့်မယ်ရှင်
ဒီမှာ English American Sai Ganda မှာမြန်မာ့သတင်းလောကမှာသုံးနှုန်းနေတဲ့ idiom အသုံးချို့ကိုတင်ပြပေးမှာမို့ပထမဆုံးတင်ပြပေးမယ် idiom အသုံးကတော့
all options on the table
ဖြစ်ပါတယ်စာလုံးပေါင်းက all ကအလုံး options options ကယူလန် all options ကယူလန်အလုံးon on ကအပေါ်မှာ the the table ကစပွဲ on the table ကစပွဲပေါ်မှာဖြစ်ပြီးစစခွင်းမဲ့ဓာတ်ရိုက်ဒီဘေကရွေးလန်းအလုံးစပွဲပေါ်မှာတင်ထားတာဖြစ်ပါတယ် idiom ဆိုတဲ့တော့ right ဒီဘေကလည်းတိတ်မကွာလှပါဘူးနေ့စဉ်ဘဝမှာပဋိပက္ခတွေကိုဖြည့်ရှင်ရမှာတန်တမာနီးပဲဖြစ်ဖြစ်စစ်မဲ့ရေးရာနီးပဲဖြစ်ဖြစ်ဖြည့်ရှင်ယူဖို့နီလန်ပေါင်းစုံသုံးဖြည့်ရှင်ဖို့လမ်းဖွင့်ထားတယ်ဆိုတဲ့သဘောမျိုးဖြစ်ပါတယ်ဒီအုံကိုလက်ရှိဗင်နီဇွေးလားမှာသမ္မတနီကိုလတ်မာဒိုရာနဲ့သူကိုယ်သူယာယီသမ္မတလိုချညာထားတဲ့ဟွမ်ဂွေးတို့ကြားအာဏာလွန်စွဲပဲဖြစ်နေတဲ့လက်ရှိတင်မာမှုကိုကမ္ဘာကရင်တမမနဲ့စောင့်ကြည့်နေချိန်မှာဟွမ်ဂွေးတို့ကိုထောက်ခံတဲ့အမေရိကန်ကအခြေအနေကိုအနိကစောင့်ကြည့်နေပြီးစီးရီးယားဆွဲဖက်မှုအပါအဝင်ရွေးလန်းအလုံးကိုဖွင့်ထားတယ်ဆိုပြီးသမ္မတဒေါ်နယ်ထရန့်ရဲ့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဂျွန်ဘိုလ်တင်ကသတင်းမီဒီယာကိုပြောပြခဲ့တဲ့အတွေ့ The USA Today သတင်းစာကြီးက Bolton on Venezuela All options on the table ဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Go ပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ The company's chairman told board members that all options are on the table to solve the financial problem.
ကော်မတီဥက္ကဋ္ဌကငွေကြေးပြဿနာကိုဖြေရှင်းဖို့အတွက်ညီမျိုးစုံကိုထည့်သွင်းစဉ်းစားဖို့လမ်းဖွင့်ထားတယ်လို့ဘုတ်အဖွဲ့ဝင်တွေကပြောခဲ့တယ်လို့အဓိပ္ပာယ်ရပါတယ် ဥမောင်းနောက်တစ်ခါလေးလာကြည့်ကြရအောင်ပ
ါ The company's chairman told board members that all options are on the table to solve the financial problem
ကိုဆက်လက်ကြည့်ပြပေးမယ် EDM အတုံးကတော့
olive branch
ဖြစ်ပါတယ်စာလုံးပေါင်းက O L I V E olive ကသံလွင် B R A N C H branch ကအခက်ဖြစ်ပြီး olive branch ကသံလွင်ပင်ရဲ့အခက်ဖြစ်ပါတယ်ရှိဂရိကကတန်လွင်ခက်နဲ့ရက်ထားတဲ့ပန်းကုန်းကိုခေါင်းပေါ်မှာတရဖူအဖြစ်အမျိုးသမီးတွေဆောင်းနေရှိသလိုအိုလံပစ်အကစားပွဲအနိုင်ရသူတွေကိုဆုချီးမြှင့်တဲ့ခါမှာလေတန်လွင်ခက်နဲ့လှုပ်ထားတဲ့တရဖူကိုချီးမြှင့်နေရှိခဲ့ပါတယ်။ယောဘအင်ပါယာခေတ်မှာတော့ငင်းချင်ကြီးကန့်လန့်နဲ့တင်ဂေတဖြစ်အသုံးပြုလာခဲ့တာပါ။ဂျိုးပြူဒီကောင်ကတန်လွင်ခက်ကိုချီထားတဲ့တင်ဂေတကတော့ရှေးဦးခရီးယန်အမှုပညာကနေဆင့်သက်လာပြီးဆက်ရှိရာစုဗြိတိန်နဲ့အမေရိကန်တို့မှာတော့ဒါဟာငင်းချင်ရေးတင်ဂေတဖြစ်အသုံးပြုလာတာဖြစ်ပါတယ်။ဒါကြောင့် an olive branch ရဲ့အဓိပ္ပာယ်ကငင်းချင်ရေးရန်လိုမုန်းတိမှုစိတ်ပြင်းရင်းရေးမနစ်မြို့မှုမကျေနပ်မှုကိုဘေးဖက်ထားပြီးပြန်လည်ရင်ကြားစီရေးကိုကန့်လန့်တာအတိတ်ကအာဃာတတွေကိုတင်ပုံးချေတာမျိုးဖြစ်ပါတယ်။ဒီအသုံးကိုပြင်သစ်မှာပြီးခဲ့တဲ့နှစ်အောက်တိုဘာလကစတင်ခဲ့တဲ့အခြေခံလူမှုလှုပ်ရှားမှုကြီးဖြစ်တဲ့ yellow vest လို့ခေါ်တဲ့အဝါရောင်အပေါ်ဝတ်အင်ဂျီစန္ဒပြသူတွေနဲ့တမရအီမန်နျွယ်မက်ခရွန်တို့တင်မာမှုတွေဖြစ်နေရမှာမကြာသေးမီကတမရမက်ခရွန်ကပြူပြင်းပြောင်းလဲရေးတွေလှုပ်ပေးပါမယ်လို့ခရီးပေးခဲ့ပြီးကြည်အေးဖို့ကန့်လန့်ခဲ့တာကို yellow vest တွေကလက်မခံပယ်ချလိုက်တဲ့အတွက် RFI လို့ခေါ်တဲ့ Radio France International က yellow vest refuse Macron's olive branch ဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်တဲ့ဥပမာလေးလာကြည့်ကြရအောင်ပ
ါ The government held out an olive branch to armed groups and agreed to hold ceasefire talks
အစိုးရကလက်နက်ကိုင်တပ်ဖွဲ့တွေကိုငြင်းချင်ရေးကန့်လန့်ပြီးအပြစ်ရဆွေးနွေးဖို့သဘောတူခဲ့တယ်လို့ဒိဗေရပါတယ်ဥပမာနောက်တစ်ခါလေးလာကြည့်ကြရအောင်ပ
ါ The government held out an olive branch to armed groups and agreed to hold ceasefire talks.
ခုနောက်ဆုံးတင်ပြပေးမယ် EDM အတုံးကတော့
in the works.
ဖြစ်ပါတယ်စာလုံးပေါင်းက INN ကအထဲမှာ THE the BORKS the works ကအလုပ်တွေဖြစ်ပြီးစကားခွင့်ရဲ့လုံးောက်ဒေဘေကတော့အလုပ်တွေထဲမှာဖြစ်ပါတယ် EDM ဆိုရဲ့ the work ဒေဘေကတော့တခုခုလုပ်ဖို့ပြင်ဆင်နေပြီးစတင်လှုပ်ဆောင်နေပြီကိုဆိုလိုတာဖြစ်ပါတယ်ဒီအသုံးကိုနာမည်ကြီးတရုတ်တယ်လီဖုန်းကုမ္ပဏီကြီးဖြစ်တဲ့ Huawei ကအင်တာနက်အား 5G နဲ့ကမ္ဘာပေါ်မှာပထမအဦးဆုံး TV ကိုဒီနှစ်ကုန်မှာထုတ်နိုင်ဖို့စတင်တီထွင်လုပ်နေပြီလို့သတင်းတွေထွက်နေတဲ့အတွက် CNET.com မှာ Huawei 8K 5G TV reportedly in the works for later this year ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Wu ပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ John said He has a documentary film in the works.
John ကသူ့မှတ်တမ်းတင်ရုပ်ရှင်ကားရိုက်ဖို့ပြင်ဆင်နေပြီလို့ပြောခဲ့တယ်လို့ဒေဗေရပါတယ်။ဥမောင်းနောက်တစ်ခါလေးလာကြည့်ကြရအောင်ပါ
။ John said he had a documentary film in the works.
ဒီတင်ပါကြင်ပြခဲ့တဲ့ EDM အသုံးတွေကတော့
All options on the table. Olive branch in the works.
ဖြစ်ပါတယ်နောက်တွင်ပါခုလိုချီမျိုးမှလည်းနောက်ထပ် EDM အသုံးတွေကိုဆက်လက်ကျင်းပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်ဒေါ်လာတန်တင်ဆက်ပေးကြတာဖြစ်ပါတယ် VOA ကနေခုထုတ်လွှင့်နေတဲ့အသံလွှင့်စီစဉ်တွေကို VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းထုတ်လွှင့်နေခြင်းနဲ့တပြိုင်တည်းနားဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းမှာတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်နေကိုလိုင်းဒိုမီတာ2440နဲ့51အပြင်လိုင်းလက်မီတာ190ကနေလေးတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။အခုမနက်ခင်း9နာရီခန့်ထုတ်လွှင့်ပေးမယ့်အစီအစဉ်လေးမှာဆိုရင်တော့ဒိုင်းလိုင်းစီစဉ်ကိုနားဆင်ကြားဖို့ရှိပါတယ်။စီစဉ်ထုတ်လွှင့်မှုမဆုမွန်နဲ့ကိုအောင်လွင့်ဦးတို့တင်ဆက်ပေးထားတဲ့ဒိုင်းလိုင်းစီစဉ်ကိုနားဆင်ကြားအောင်ပ
ါ။မင်္ဂလာပါခင်ဗျာ။ဒီနေ့ဒိုင်းလိုင်းစီစဉ်မှာတော့တက်မလို့ကဒီတစ်ပတ်သက်ပြည့်ရဲ့နောက်ထပ်2လတတန်းတိုးလိုက်တဲ့အတွက်ငင်းငယ်လုံငန်းစီမှာဗားရီများမျောလင့်နိုင်မလဲဆိုတော့ကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်။တက်မလို့ကဒီစစ်တိုင်း5ခုမှာတစ်ပတ်သက်ပြည့်ခတ်ရဆက်ထားတာကိုနောက်ထပ်2လတတန်းတိုးဖို့ကြေညာပါတယ်။ဒီလေးလကြာအပြည့်ခတ်ရဆက်ထားတဲ့အချိန်မှာလည်းငင်းငယ်အတွက်ဆွေးနွေးရတချို့ရှိတယ်လို့ပဲနောက်ထပ်ဆွေးနွေးဖို့တောင်းဆိုချက်တွေကြောင့်တတန်းတိုးဖို့ဆုံးဖြတ်တာဖြစ်တယ်ဆိုပြီးတော့လည်းကာဝေးဦးစီးချုပ်ရုံကထုတ်ပြန်ပါတယ်။ဆိုတော့ဒီပြည့်ခတ်တဲ့လေးလကြာပြည့်ရထားတဲ့အချိန်မှာငင်းငယ်လုံငန်းစီတွေဘလောက်ထိခီးပေါက်ခဲ့တယ်လဲနောက်ထပ်2လတာတတန်းကနေရောဘာတွေမျောလင့်နိုင်မလဲဆိုတော့ကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်ကျွန်တော်တို့ပင်တိုင်းဆွေးနွေးဖို့ဖိတ်ခေါ်ထားသူတွေရှိပါတယ်တူကတော့ဟိုတိုင်းသားနိုင်ငံရေးခေါင်းဆောင်တူဖြစ်ပါတယ်ချင်းပြင်းတဲ့ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူကြပါနောက်တူကတော့ဒီတိုင်းသားရေးရုံနဲ့အနီးကပ်လေးလာဆောင်ကျင်နေတဲ့တိုင်းသားဆရာဦးစီသူအောင်မြင်ဖြစ်ပါတယ်ဆိုတော့ကျွန်တော်အရင်ဆုံးဒီပင်တိုင်းဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့အမြင်တွေကိုအရင်ဟိုကြားချင်ပါတယ်ခင်ဗျအခုလေးလာပြည့်ရဖို့ကြီးညာထားတဲ့နယ်မြေတွေမှာဒီစစ်တပ်နဲ့ဖြစ်တဲ့ဒီတိုက်ပွဲက50ကျော်နောက်လက်နက်ကင်ဖွဲ့ချင်းဖြစ်တဲ့45ကျင်းရှိတယ်ဆိုပြီးဒီတက်မလို့ဒင်းစာရှင်းလင်းပွဲမှာပြောသွားတာရှိပါတယ်ဆိုတော့ဒီအပြည့်ရဲ့ကြီးညာချက်ဟာလက်တွေ့မှာငင်းငယ်အတွက်ပဲဖြစ်ဖြစ်ပေါ့လေစစ်ရှင်ရှော့ပဲဖြစ်ဖြစ်တစုံတရာအထောက်အကူဖြစ်တယ်လို့ပြောနိုင်ရလားခင်ဗျဆရာဦးစီသူအောင်မြင်အရင်ဆွေးနွေးပေးပါလား
စစ်ရှင်ရှော့နိုင်တယ်လို့ပြောနိုင်ပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်ဒီမှာဒီလေ့လာရေးဌာနဒေါက်တာမိုးစုံဦးဆောင်တဲ့လေ့လာရေးဌာနကဒီလက်ကျထုတ်ပြန်တဲ့ဒီစီရင်တွေရှိပါတယ်။အဲဒီစီရင်တွေကိုကြည့်လိုက်တဲ့ဆိုရင်ဒီအပြည့်ရထားတဲ့ကာလပေါ့နော်အရှိမဆိုလေးလတာကာလအဲဒီကာလတွေမှာအရင်ရှိတဲ့ကြီးကနဲ့စာရင်တော့ဟိုပြစ်ခတ်မှုတွေနေသွားတယ်ဆိုတော့စာစင်းကြရတယ်မှာအဲ့လိုမျိုးတွေ့ပါတယ်။အဲတော့အဲ့ဒါမျိုးကြည့်ရအခြေပြောင်းမှုရှိတယ်လို့တော့ဟိုနားလည်နိုင်ပါတယ်။
โอเคดร.ทูชาရဲ့သဘောတော်ခင်ဗျာအခုကျွန်တော်တို့ဒီပြီးခဲ့တဲ့ဒီအပြည့်ရဲ့လေးလအတွင်းမှာဒီစစ်တပ်နဲ့ဖြစ်တဲ့အထက်မှာ KIA နဲ့လည်းအများဆုံးဖြစ်ခဲ့တာအပါအဝင်တိုက်ပွဲ50ကျော်ဖြစ်ခဲ့တယ်လို့လည်းပြောပါတယ်ဒါပေမဲ့ဟိုဒါတွေကအရင်လေးလမတိုင်ခင်တော့အခြေအနေနဲ့ဆိုင်တော့ဒါဒီကိန်းနဲ့ညော့တဲ့ကိန်းနဲ့မှာဆိုတော့ဒီအခြေအနေတွေကဒီဟိုအပြည့်ရဲ့ထားတဲ့တစ်ပတ်သက်အပြည့်ရဲ့ကြီးညာချက်ကဒီစစ်ရှင်ရှော့ဖို့တောင်းငင်းငယ်ဟိုဆွေးနွေးမှုတွေတော့ကိုတစုံတရာထောက်ကူဖြစ်တယ်လို့ပြောနိုင်ရလားဒရ.ทูชาခင်ဗျာ
ဟုတ်ကဲ့အထောက်အကူပြုတယ်လို့ကျွန်တော်ပြောချင်ပါတယ်။ဒါကြောင့်လည်းဆိုလို့ရှိရင်တိုက်ပွဲရတဲ့ပြစ်ခတ်ရတဲ့သက်တမ်းစေတော်တယ်ဆိုတော့ညီတန်းရဲ့အတွက်အမှန်ကောင်းတဲ့အလားလာတယ်။ဒါကြောင့်ဒီလဲလာတာပြစ်ခတ်ရစေရသေးမှလည်းဒါကျွန်တော်တို့ဒီစစ်ဆုံးစစ်နေပွဲတွေနှစ်ဖက်ပေါ့နော်။ဒါဒီချင်းဖတ်ဖတ်လို့လို့ရလား။အခုနောက်ထပ်နှစ်လထပ်ပြုလိုက်တယ်ဆိုလို့ရှိရင်တော့ဒီစစ်ဆုံးစစ်နေရတဲ့ပုံရမအလားလာကောင်းလာပြီးတော့ခြေကောင်းတွေထွက်ပေါ်လာ။အဲ့ဒါကြောင့်လို့ရှိတော့ကျွန်တော်ခိုင်မာတဲ့ပြစ်ခတ်ရစေရပေါ်ပေါက်လာတယ်ကြ။ဒါကြောင့်မလို့ဒီဒီလဲလာတာပြစ်ခတ်ရစေရနောက်တလားထပ်ပြိုးတဲ့ပြစ်ခတ်ရစေရတမ်းတော့ပြေပြစ်ခတ်ရစေရဒါဉာဏ်ရည်တဲ့အလားလာသူရှိပါတယ်လို့ကျွန်တော်စပါတယ
်။ဟုတ်ကဲ့ကျေးဇူးပါဒေါက်တာထူးကြ။ဆိုတော့ဒီအပြစ်ရဲ့ဂျင်ညာမထားတဲ့ဒီရခိုင်ပြည်နယ်မှာတော့ဒီတက်မလို့တင်စားရှင်းလင်းမှုမှာပြောပြသွားတာကတော့ဒီအများဆုံးဖြစ်နေတဲ့အချင်း120လောက်တိုက်ပွဲဖြစ်တယ်လို့လည်းပြောပါတယ်။အခုကျွန်တော်တို့ဒီဆွေးနွေးပွဲကိုပဲတိုက်ရိုက်ဒီမှတ်ချက်ပေးနေတဲ့လူတချို့ရဲ့ဟိုအခုကျွန်တော်တို့ဒီအကြောင်းအရာနဲ့ဆက်ဆက်နေတဲ့အတွက်ပြောဖတ်ပြချင်တာကတော့အမှန်တကယ်ညဉ့်ညဲလို့ရေတနင်္ဂနွေလို့ရရမှာပါတဲ့ရခိုင်ကိုချန်ခဲ့တာကယူသားမှုရှိရလားဆိုပြီးတော့ဟိုကိုမြင့်မင်းဆိုတဲ့အကောင့်ပါရှင်ရေးပါတယ်နောက်ကျွန်တော်တောထရှင်တယောက်ကပဲဒီ Facebook ကနေပို့ထားတဲ့စာဆောင်ပါလဲသူကတော့အကောင့်နာမည်ကဆာယာချီဆိုတဲ့အကောင့်ပါသူကပြောတာကတော့မြမတံတော်ကစစ်တိုင်း5ခုမှာတစ်ဖက်တက်ပြစ်ခတ်နလတတန်းထပ်တိုးလိုက်တယ်ဆိုတာရခိုင်တံတားအေးကိုအဲ့ဒီစစ်တိုင်း5ခုကတံတားအင်းအားအကုန်သုံးပြီးနလထပ်တိုင်အောင်မဲ့သဘောလို့မြင်မိပါတယ်ဆိုပြီးရေးပါတယ်ဆိုတော့တခုရှိတာဒီလိုအပြည့်ရဲ့ကြီးညာထားတာဟိုလက်တွေမှာငင်းငယ်တဲ့ဟိုပရိပကတ်တွေဘက်ကိုပို့ပြီးတော့များတွန်းအားပေးရရောက်နေသလားဆိုပြီးတော့တန်တရားတွေကိုလည်းတွေ့နေရပါတယ်ဆိုတော့ဒီပုံမှာဟိုဆရာဦးစီစုအောင်မြင့်ဒီငင်းငယ်လုပ်ငန်းစဉ်နေနဲ့ကြည့်မယ်ဆိုရင်ဟိုတစ်ဖက်မှာတော့ရက်တယ်ဒါပေမဲ့တကယ်ပရိပကတ်တွေပြင်းထန်နေတဲ့နေရာမှာမရက်တာငင်းငယ်မှာလက်တွေရောအထောက်အကူဖြစ်နေမှာမလားဆရာဦးစီစု
ဒီလက်တွေ့မှာတော့ဒီဥစ္စာကအထောက်အကူမဖြစ်စေဘူးဘာဖြစ်လို့လဲဆိုတော့ဟိုအစိုးရကြီးကလေးကဒီလိုပြင်ညာချက်ထုတ်ပြီးတာနဲ့အဲဒီတပ်ဖွဲ့အပါဝင်ပေါ့နော်ဒီမြောက်ပိုင်းကအဖွဲ့တွေကပြင်ညာချက်တွေထုတ်တာရှိပါတယ်အဲဒီလိုထုတ်ပေးပြီးမှာကအဲတကယ်တကယ်ဟိုအပြစ်ခရရက်စဲခြင်းရင်းငယ်ကြီးကိုသွားခြင်းလဲဆိုရင်အနေအားတော့တပ်ဖွဲ့ဖြစ်နေတဲ့နေရာတွေမှာပေါ့နော်အပြစ်ခရရ
အပြစ်မရထားတဲ့အပြစ်ရဖို့ကြင်ညာတဲ့အထဲမှာမပါတဲ့ဒီခိုင်ပြည်နယ်မှာတိုက်ပွဲတွေများနေတယ်ဆိုတာကတော့ဒီနိုင်ငံလုံးအတိုင်းအတာနဲ့ခြုံငုံကြည့်ရင်တော့ဒါတိတ်ပြီးတော့ကောင်းတဲ့အလားလားမဟုတ်ဘူးတိတ်ပြီးတော့အကျိုးလည်းမရှိဘူးလို့ကျွန်တော်ကတော့အဲ့လိုပဲထင်ပါတယ်
โอเคดร.ตุ้ยอ่ะมีเหรอครับเนี่ยอกูที่แบบโตสิตังงาไรมาอภิกยัดท่าเลยสมมุติเนี่ยโหตะแกไตพ้วยนี่จียูมาขึ้นนี่ล่ะยะไข่แฟมาขึ้นนี่ล่ะไม่ป่าတော့ถ้าที่โหตะชั่วอ่ะเลยซินซ่าล่ะถ้าญิญญซุนุยอ่องพี่อาปี้ล่ะไอ้ตะบอเมียๆขึ้นนี่ล่ะสรุปอเมียนี่แหละชื่อนี่เลยสรุปถ้าตะแกๆเล็ดตัวมาญิญญไอ้ตัวกูอถอกกูขึ้นได้มั้ยล่ะดร.ตุ้ยอ่ะอถอกกูไม่ขึ้น
ได้รู้เหมือนกันดิซุเยเนี่ยอภิกไตชิมุเยสรุปโมโพลิซีอ่ะအဲဒီညီချင်းရဲ့အများကြီးအဲတော့ချက်ချစ်စေပါလေနော်အဲဒါနောက်တဲ့အပြည့်အစုံမျိုးရေးပေါ်စီရဒီပေါ်ဆက်စပ်တင်စစ်ကြောလာခဲ့တော့လေတော့ဒီဘုရားသမန္တမှုရှိတဲ့စောင်းဒါကြောင့်ဒီရခိုင်အရေးကိုလည်းဒီသူစုစင်းရဲ့ဖြေရှားတဲ့ညီနာတဲ့တွားပြင်ပါလေဒါကြောင့်လို့ဒီစစ်တိုင်းဒီတိုင်းခံထားတာညီချင်းရဲ့အဆောက်အဦမပြုတ်ဘူးလို့ပြောမိပါလေအဲ့ဒါကလည်းဒါတည်းအစီအစစ်ခတ်ရဲ့ဈေးကြီးတွေမှာစစ်ကျွန်းနိုင်အောင်လုပ်မယ်လို့ရှင်းတော့အများကြီးအကျိုးရှိနိုင်တယ်လို့ကျွန်တော်ယူဆပါလေကြာ
ဟုတ်ကဲ့ဒေါက်တာတူရဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေးလိုင်းပေါ်မှာရှိနေပါတယ်ဒီလူတွေလည်းကျွန်တော်အလှည့်ပေးခြင်းပါတယ်အရင်ဆုံးတူကတော့ဦးစိုးဝေဖြစ်ပါတယ်မြန်မာနိုင်ငံပါပဲဦးစိုးဝေသဘောထားကိုဆွေးနွေးခြင်းနဲ့မင်းမြင့်နဲ့ဆွေးနွေးမင်းမြင့်နိုင်ပါတယ်ခင်ဗျဟု
တ်ကဲ့ဟုတ်ကဲ့ကျွန်တော်တို့ဒီတစ်ဆက်နဲ့ပတ်သက်ပြီးတော့ဒီလုံလန်းရေးလောက်ခဲ့တာကျွန်တော်သိရတော့ဆိုရင်1960နှစ်တော်လိုင်းကောင်စီပေါ့တက်ကအာနာတဲ့နဲ့တော်လိုင်းကောင်စီဥက္ကဋ္ဌဘုတ်ချုပ်နေဝင်ခက်မှာတကြိမ်လောက်ခဲ့တယ်1963 64လောက်မှာတကြိမ်လောက်ခဲ့တယ်နောက်ဒီဘက်87အာနာတဲ့နဲ့79ဟောပေါ့1987လောက်မှာတခါအဲ့ဘကပနဲ့တခါလုံလန်းရေးတခါလောက်ခဲ့တယ်ဒီနောက်ပိုင်းမှာကျွန်တော်တို့ချစ်ဆက်ချစ်တောက်ထုတ်ခါတော့ကျွန်တော် KA နဲ့ရောက်သွားတဲ့အခါမှာ KA မှာစစ်မှုထမ်းတဲ့အချိန်မှာ62လောက်မှာတခါ KA နဲ့ဒီတက်မတော်နဲ့ငင်းငင်းတခါလုတ်တယ်။အခုလည်းဒါအခုလည်းဒီအပြစ်ခံရထားတို့ဘာလို့ကဒါတက်မတော်ကလုံနေကြိစားပါဗျာနော်။ဆိုပြီးပြောပြအောင်မယ်။လက်ရှိတက်မတော်အာဏာပိုင်တွေက62အာဏာသိမ်းလိုက်တဲ့ဒီတက်မတော်ခေါင်းဆောင်တွေနဲ့လက်ရှိတက်မတော်ခေါင်းဆောင်တွေနဲ့ဟာဒါကဆင့်ပွားလာတယ်လို့ပြောရင်မမှားပါဘူး။ဆိုလို့ရှိရင်64ငင်းငင်းစစ်မှုဝဲလည်းမအောင်မြင်ခဲ့ဘူး။ဘကပနဲ့ငင်းငင်းဆွနေပွဲလုပ်တာမှလည်းဘကပလက်နက်ကင်အဖွဲ့တစ်ခွဲအဖွဲ့20လောက်ဖြစ်သွားတယ်။တခါ62လောက်မှာတင်းငင်းငင်းငင်းဆွနေပွဲလုပ်တဲ့ခါမှာ65လောက်မှာအဲဘုံဘူးတွေတချို့ဘုံဘူးတွေစီမောက်ဆိုရင်အင်္ဂါထဲမှာဘုံခွက်ခံရတယ်ပေါ့ဗျာ။ဆိုလို့ရှိရင်ဒီကိစ္စတွေကတကယ်အမှန်တကယ်ငင်းငင်းရမယ်။ရတီထောင်စုကြီးငင်းငင်းရဖို့အတွက်ဆိုရင်အစိုးရအောက်ကသွားမှာတက်မတော်ကအစိုးရကိုအလေးပြုမှာနိုင်ငံတော်တမန်တော်အလေးပြုပြီးငင်းငင်းလုပ်မှာလား။အမြန်ဆုံးညီငယ်ပန်းနိုင်ရောက်မယ်လို့ကျွန်တော်ယူကြည့်ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဦးစိုးရေးဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်နောက်တူကိုလည်းအလှည့်ပေးချင်ပါတယ်သူကဟိုဝန်တွင်းမျိုးကဦးချင်းမြင့်ဖြစ်ပါတယ်ဦးချင်းမြင့်ရဲ့သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာကျွန်တော်တို့မြန်မာပြည်ရင်းချက်ကလေကျွန်တော်တို့ပါလီမန့်ဒီမိုကရေစီဖြစ်ခဲ့နောက်ဒီဘက်ပိုင်းမှာခုနကကျွန်တော်တို့ခုနှစ်ဝင်60နှစ်ကစစ်တပ်ကနိုင်ငံရေးကိုအလုံးစုံကျွန်တော်တို့ဟိုကျွန်တော်တို့ချုပ်ကန်လိုက်တဲ့နိုင်ငံရေးကိုချုပ်ကန်လိုက်တဲ့ခါကျဒီနေ့ဒီပဲဟောဆရာရေကျွန်တော်တို့တိုင်းသားညီကိုအချင်းချင်းကိုကျွန်တော်တို့ဒီလိုတိုက်ခိုက်တပ်ဖြတ်ဒီလိုလှုပ်ခဲ့တာကြီးဟာကျွန်တော်တို့ကဒီနေ့ဒီဖြစ်တယ်လို့ကျွန်တော်တို့ထင်တယ်ယုံကြည်တယ်အဲ့တော့နိုင်ငံရေးကနေပြီးတော့တဖြည်းဖြည်းစွန့်ခွာမယ်ပုံမှန်မယ်မူမှန်မယ်ရိုးသားမယ်ဆိုရင်ဆရာရေဒီနေ့ကျွန်တော်တို့ဟိုဒီအပြစ်ကတိုက်ခိုက်တပ်ဖြတ်မှုတွေအချင်းချင်းတပ်ဖြတ်မှုတွေပြစ်ခတ်ရဆဲမှုဆိုတာကျွန်တော်တို့တိုင်းပြည်လုံးတိုင်းနာအားလုံးနဲ့အကျုံးဝင်တဲ့လေလို့ကျွန်တော်ထင်တယ်မူမာနာဆိုရင်ကျွန်တော်တို့အဲ့ဒီအဲ့စနစ်နဲ့ဆိုရင် ကျွန်တော်တို့စစ်တပ်ကနောက်ဆုတ်သွားရင်ပိုကောင်းမယ်လို့ထင်ပါတယ်ခင်ဗျာနိုင်ငံရေးလောကဟုတ်ကဲ့ပါခင်ဗျာ
โอเคဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီတော်တော်ရှင်နေဆွေးနွေးချက်တွေကိုပဲကျွန်တော်ဒီပင်နယ်ဆွေးနွေးရပုံကိုယ်ကိုဆက်ပြီးဆွေးနွေးစေချင်ပါတယ်အခုကျွန်တော်ဒီ Facebook မှာပဲတရက်တယောက်ကလည်းမှတ်ချက်ပေးနေတာတခုကတော့ဆွေးနွေးဝဲပြီးတိုင်းနဲ့စစ်ပွဲတွေပြင်းပြင်းဖြစ်နေတဲ့အတွက်တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုကင်းနေတဲ့သဘောပါဆိုပြီးပြောပါတယ်ဆိုတော့ကျွန်တော်ဒီတက်မလို့ရဒီပြီးခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတော့ဒီတက်မလို့သူ့ရည်တည်ချက်ကိုထပ်ပြောထားတာရှိပါတယ်ဒီ NCA လမ်းကြောင်းအတိုင်းဆက်သွားမယ်အစိုးရကလည်းဒီသဘောထားအတိုင်းရှိတယ်နောက်ဟိုဆွေးနွေးနေတဲ့ဆွေးနွေးပွဲဒီ EUA ဝင်ဘက်ကလည်းဒီလိုအလားတူသဘောထားအတိုင်းရှိရဆိုပြီးသူတို့ဘက်ကတော့ပြောထားပါတယ်ဒါပေမဲ့ဆက်စွာကိုအစိုးရလည်းထောက်ပြသွားတယ်ဆက်စွာဟိုဥချင်းမြင့်လည်းပြောထားတာတချို့ကရှိပါတယ်ဟိုဒီကိစ္စတွေမှာဟိုတက်မလို့ဘက်ကတိကျရှော့ဖို့လိုနေတဲ့အပိုင်းတွေရှိရလို့ဆိုပါတယ်ဆိုတော့ဆရာဦးစီစုအောင်မြင့်အခုဒီငင်းငင်းလုပ်ငန်းစဉ်မှာဟိုတို့အခင်းချင်းရဆိုလို့ရှိရင်တက်ဖက်ကဟိုသဘောထားတင်းမလွန်နေတယ်ဆိုရင်အမြင်တွေရှိနေတယ်ဟိုဒီတိုင်းတကယ်ပဲပြောနိုင်သလားခင်ဗျအ
ဲဒီချုံဝင်ကြည့်လိုက်ရဲ့ပထမတစ်ပိုင်းကအဲဒီတက်မထိုးထားပြီးသားအဖွဲ့တွေရှိတယ်အခုလို10ဖွဲ့ရှိသွားပြီပေါ့နော်အဲဒီကမှလက်မမထိုးရသေးတဲ့အဲဒါထိုးမှုအတွက်ကိုဒါအခက်အခဲရှိနေသေးတဲ့အဖွဲ့တွေလည်းရှိတယ်ရှိတော့ဒီမပိုင်းလုံးကိုတစ်ပိုင်းကြီးကြည့်လိုက်ရဲ့အဲဒီလက်မထိုးရတဲ့အဖွဲ့တွေနဲ့လည်းအပေါ်ရင်းလေးပြောရအခုငယ်ငယ်လေးခီးလာကဖြောက်ပြူးနေတာမဟုတ်ဘူးတစ်ဖက်ကအဲတမလို့ဘက်ကပြောနေတာ NC လက်မှတ်ထိုးပါထိုးပါလို့သူပြောပေမဲ့တကယ်လက်တွေ့မှာတော့ NC လက်မှတ်ထိုးရတဲ့အခွင့်အရေးနဲ့တော့မှအဆင်မပြေဘူးဆိုတော့အခြားဖွဲ့တွေကိုဖိတ်ခေါ်နေစီမှာဒါကလည်းဒါအခက်ခဲပြဿနာဖြစ်နေတဲ့ဘောထဲမှာသွားတွေ့နေရတယ်အဓိကကဘာလဲဆိုတော့ NC လက်မှတ်ထိုးလိုက်တဲ့အခါကျရင်ကျွန်တော်ဟိုးရင်ကလေးကကျွန်တော်ဟိုစောင့်နေစောင့်ကြည့်ခဲ့တာပေါ့နော်ဟုတ်ပြီဒီလက်မှတ်ထိုးလိုက်တဲ့အခါကျရင်ဘာဒီများအကျိုးကျေးဇူးတွေရှိလာမလဲပို့ပြီးတော့ဒီတယောက်နဲ့တယောက်ယုံကြည်ဆေးချမှုတွေပို့ပြီးတော့တိုးလာရမလားနောက်အဲ့ဒီတိုင်းသားဒေသတွေဆိုပို့ပြီးတော့ကောင်းလာမလားဒီမျိုးမိုင်းတွေဖယ်နိုင်မလားဆီဝါကွန်ပျူတာတွေဤဖြစ်လာမလားဒီလိုပေါ့အများကြီးညွှန်လင်းနေတာအဲ့ဒါဒီလုံးမပြနိုင်နဲ့နဲ့အခြားသောဟိုအဖွဲ့တွေကိုအဲ့ဒါ NC လက်မှတ်ထိုးဖို့အဲဆက်ပြီးတော့မှဟိုခေါ်နေတဲ့ဒီမှာကြာတော့အခက်ခဲသွားတွေ့တာပေါ့နောက်အခုပြင်နောက်အချက်တွေတခုကတော့ဆက်တွေ့တယ်အဲ့ဒါဘာလဲဆိုတော့ CIA အပါအဝင်အဖွဲ့တချို့ကသောဆိုတာကအဲ့ဒါအပြစ်ခတ်တစ်ဖက်အပြစ်ခတ်ရက်ဆေးဘူးအဲ့ဒါ NC ထိုးဖို့မဟုတ်သေးဘူးအပြစ်ခတ်ရက်ဆေးထားမယ်ဘိုင်လက်ထရယ်စာချုပ်တွေချုပ်ပြီးတော့ပေါ့နော်ပြီးရင်အခုဒုက္ခတွေလည်းအများကြီးရှိတယ်အဲ့ဒီကချင်ပြည်ကမှဆိုရင်အရင်တော့ဆိုပေးမလားအခုတော့အဲ့လိုတော့မရှိဘူးပေါ့နော်အဲ့ဒါပြင်လေရပြန်ရေးတဲ့လေရအောင်ဆိုပြီးတော့ကမ်းလှမ်းတာရှိတယ်ဒါပေမဲ့တမ်းမလို့ကတော့အဆေးရပက်ကတော့ဒီဟာကိုလက်မခံသေးဘူးလက်မခံသေးပဲနဲ့အပြစ်ရစာချုပ်ချုပ်ခဲ့တယ်ဆိုရင်တော့မှအဲ့ဒီစာချုပ်ကိုပဲချိန်မှာဟိုချုပ်နိုင်မလဲအဲ့တိုင်းတစ်ခုချဲဖို့ဆိုပြီးတော့မှအခုဆက်ပြီးတော့ညှိနေတာတွေရှိတယ်အဲ့ဒီတော့ဟောင်းချုပ်ဖို့ပြီးပြောရင်တော့မှန်ပါတယ်တမရောပက္ခဟိုရှော့တင်လုပ်ပြီးဖို့လိုတယ်လို့တော့မြင်ပါတယ
်โอเคကျေးဇူးပါဆိုတော့ဒီဟိုဒေါက်တာတူးချောင်းကိုလည်းမေးချင်ပါတယ်ခင်ဗျာဒီ KIA နဲ့ဆိုရင်လည်းဒီနှစ်တွေအကြာကြီးအပြစ်ရပ်ပြီးတော့မှပြန်ပြစ်တာတွေရှိတယ်နောက်အခုဆက်ဆက်ဆရာဦးစီစုအောင်မြင်လည်းထောက်ပြသွားတာရှိပါတယ် NCO ထိုးထားတဲ့အဖွဲ့တွေတော့မှပဲအခုလုပ်ငန်းစဉ်တွေကိုစိုင်းထားတာမျိုးတွေရှိနေပါတယ်ဆိုတော့ဒီဟိုတမရောပက္ခဒီ NCA လမ်းကြောင်းတိုင်းဆက်သွားမယ်အခုဒါပေမဲ့သူပြောတာတော့ဒီကိစ္စကိုဟိုစိုးရလည်းလက်ခံထားပြီးသားနောက် EAO ဖွဲ့ရလည်းလက်ခံထားပြီးသားလို့တော့ပြောနေပါတယ်ဒါပေမဲ့အခုငင်းငယ်လုပ်ငန်းစဉ်မှာတပ်ဖက်ကရည်တည်ချက်ကအဟံတားဖြစ်နေတယ်လို့များပြောနိုင်တယ်လားခင
်ဗျဟုတ်ကဲ့ဒီဟာကသူရှိပါတယ်ဒီကျွန်တော်တို့ဒီပတ်သက်အောင်ဆုံးတော့အပြစ်ခတ်ရရအပြစ်ခတ်ရလို့ရှိရင်ဒါယူကြည်မှုပုံပြီးရှိလာတယ်အခုအပြစ်ခတ်မရတဲ့ဒါရတရားတို့ကြာအချင်းကရှိခဲ့တဲ့ခါကျတော့ပြည်သူလူထုကဒီ NGO ထုကိုအေးအေးတက်တုံးချက်ရှိကြဘူးဒါကြောင့်မို့ဗတ်တမအိုးဆုံးကတော့အပြိခတ်ရရမှာပဲပြိခတ်ရပြောမှသာကံတာဆွေးနွေးညှိနှိုင်းရမယ်ယုံကြည်မှုဒီဆောက်ကြရမယ်ဒီလိုရှိတော့သစ်ချင်းသစ်ပေါ့အဲအဲ့လိုအဲ NCA ကိစ္စလေးပါလာမှာပေါ့တော့ဆုံးမှာတော့ဒါပေမဲ့ NCA ကိုဒီအတူကြီးသာဟို NCA ကိုပဲစစ်တမ်းပြင်မယ်ဦးစားပေးပြီးတော့တော့မဲ့ခါကြတော့ဒါဟိုတစ်ဖက်ကဒီမရှိသေးတဲ့အခြေအနေမျိုးတွေရှိတယ်သူမြင်ရတယ်လေဒါပါကြောင့်လဲဆိုတော့ type ကြီးများခဲ့တာဟုတ်တယ်အခုကတော့စတော့စနေပါပြီအခုကတော့ဒါပိုင်လက်ချာတို့ပါတို့စာအတားနေထွက်လာတယ်။အဲဒါကိုလည်းဒါပိုင်လက်ချာသူပြီလို့ရှိရင်တော့ဒီဒီ NCA ဘက်ကိုဥတည်သွားမယ်ဆိုရဲအနေထားမျိုးပေါ့လေ။တော်တော်နည်းနည်းနင်းလာလေးဆိုနေပြေဖို့လိုတာပေါ့။နင်းနေနင်းလာလေးပြောင်းပြီးပြောနေတာအတုဖြစ်ရဲကိုအော်နင်းဖြစ်လာဖို့အရဲကိုဒါချစ်ရှုပ်ပြောပါအပြန်သာဆွေးနွေးညီနိုင်သားကြမယ်ဆိုလို့ရှိရင်တော့ဒါဖြစ်နိုင်ခြင်းရှိပါတယ်။အဲ NCA သူစားလည်းနောက်ပိုင်းမှာတော့ဒါဖြစ်နိုင်ခြင်းရှိတာပေါ့။ဒါပေမဲ့ဖြစ်နိုင်ခြင်းကျလာအောင်တော့ဒါတစ်ဖက်တော်တော်လေးညနေဆင်းနေပြောမှအပြန်နာရင်းချင်းမှုဒီဆော့တဲ့အပိုင်းတွေလို့မှာ။ဒါကြောင့်အခုကတော့သင်းနေနေကြပြီဆိုတာကြားပြရတော့ဒါအချိန်နဲ့ကောင်းတယ်လို့တော့ကျွန်တော်မြင်ပါတယ်။
ဟုတ်ကဲ့ဒေါက်တာတူချက်ဆင်းနေတဲ့ကျေးဇူးပါ။ ဆွနွေဝဲဝဲခုဒီတိုက်ရိုက်မှတ်ချက်ပေးနေတာတွေရှိနေပါသေးတယ်။တယောက်ကတော့ U2 ဆိုတဲ့အကောင့်ပါရှိမှာ။သူကတော့တက်မလို့ကပြစ်ခတ်ရရကျညာချင်းကြောင်းနဲ့ငင်းငယ်တွေအကျိုးမရှိပါတဲ့။ပို့ပြီးတော့မှစစ်ပွဲပြင်းထန်လာနိုင်ပါတယ်။တက်မလို့ကနေရာယူခြင်းစီးရေးပြင်ဆင်ခြင်းပို့ပြီးလှုပ်လာနိုင်တာပဲအဖတ်တင်ပါလိမ့်မယ်ဆိုပြီးသူ့မှတ်ချက်ကိုရေးပါတယ်။နောက်ကျွန်တော်တို့ဒီဆွနွေဝဲတက်ကိုစာရေးသားပေးဖို့ထားတဲ့ email နဲ့ပို့ထားရလည်းရှိနေပါသေးတယ်။ပထမဆုံးတစ်စောင်ကတော့မိတ်တီလာမျိုးကဦးစိန်မောင်ရဲ့စာဖြစ်ပါတယ်။မဆုမွန်ဖတ်ပြပေးပါဦးခင်ဗျာ။
မတူကွဲပြားတဲ့သဘောထားအမြင်တွေကိုဓာတ်ရိုက်တွေ့ဆုံဆွေးနွေးတာကဒီမိုကရေစီရဲ့အနှစ်သာရဖြစ်ပါတယ်။ဒီမိုကရေစီစနစ်ကိုလက်ခံကျင့်သုံးပြီးတော့အပြည့်ခက်ရက်စရေးငြိမ်းချမ်းရေးဆွေးနွေးနေကြတာဟာမှန်ကန်တဲ့လုပ်ရဖြစ်လို့ကြိုဆိုရမှာဖြစ်ပါတယ်။ဒီလိုဆွေးနွေးတာတွေကတဖြည်းဖြည်းတိုးတက်များပြားလာအောင်လုပ်နိုင်မှုကတိုးတက်မှုတရက်လုံးလို့ဆိုနိုင်ပြီးတော့ပန်းနိုင်ရောက်ဖို့အလားအလာကောင်းတွေဖြစ်တယ်လို့ဆိုချင်ပါတယ်။လေးလာတာအပြည့်ခက်ရက်စဲပြီးတော့ NCA လက်မှတ်ထိုးမှုမပြုသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့လက်မှတ်ရေးထိုးပြီးတဲ့တိုင်းရင်းသားအဖွဲ့စည်းတွေကိုပါတွေ့ဆုံဆွေးနွေးပွဲတွေလုပ်နိုင်တာကထိုက်တဲ့အကျိုးတစ်ခုလို့ဆိုနိုင်ပါတယ်။ထူးထူးခြားခြားတိုးတက်မှုနဲ့အကျိုးတရားတွေမရကြသေးတာကတော့မတူကွဲပြားမှုခက်ခဲနိုင်တာတွေရှိနေသေးလို့ဖြစ်ပါလိမ့်မယ်။စိတ်ရှည်ရှည်ထားပြီးတော့နီးလန်းနေကြံစအဆက်လက်ညှိနှိုင်းအပြေချရမယ်။ဒီမိုကရေစီရဲ့ကျင့်စဉ်တစ်ခုဖြစ်ပါတယ်။ဒီမိုကရေစီကျင့်စဉ်အတိုင်းကျင့်ကြံအားထုတ်ဆောင်ရွက်သွားကြမယ်ဆိုရင်ရှေ့အလားလာကကောင်းမွန်တဲ့အကျိုးရှိမဲ့အားထုတ်မှုတွေဖြစ်လာမှာပါ။နှစ်ဖက်အပေးယူမျှတာစွာနဲ့တန်တရာကင်းအောင်စေတနာထားပြီးတော့ဆွေးနွေးကြရမယ်ကိစ္စဖြစ်ပါတယ်။အခုဆွေးနွေးမှုတွေဟာလိုအပ်ချက်တွေရှိနေသေးလို့နောက်ထပ်ဆွေးနွေးမှုများပြုလို့ကြောင်းနှစ်ဖက်သဘောတူတောင်းဆိုမှုပြုနေကြတာကလည်းမျောလင့်ချက်ရှိနေတဲ့သဘောကိုစောင့်နေပါတယ်။ပန်းနိုင်ကိုမျက်ခြေမပြတ်ပဲဆက်လျှောက်မဲ့သဘောတွေရှိကြတယ်လို့ထင်မြင်မိပါတယ်။အဓိကအဟန့်အတားကိုဖြစ်စေတဲ့2008အခြေခံဥပဒေဖွဲ့စည်းပုံကိုအပြည့်ခက်ရက်စဲရည်နဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေကအစဉ်ပြေဖြောင်မြူအောင်ပြင်သစ်တာတွေပြင်ဖို့ကြိုးပမ်းနေပါတယ်။ဆွေးနွေးပွဲစကားဝိုင်းတွေကိုလည်းရှေ့ဆက်ဆောင်ရွက်ဖို့သဘောတူကြိုးပမ်းနေကြတာလည်းရှိနေပါတယ်။ဒီလိုအခြေအနေတွေဖြစ်လာဖို့ရှေ့လာမဲ့ကာလမှာတိုးတက်ဖြစ်ထွန်းမှုတွေနဲ့ရည်မှန်းချက်ပန်းတိုင်ကိုရောက်အောင်ဆောင်ရွက်နိုင်မဲ့အလားအလာရှိပါတယ်လို့ထင်မြင်မိပါအကြောင်းဆွေးနွေးအပ်ပါတယ်ခင်ဗျာဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ဒါတော့ကျွန်တော်တို့မိထီလာမျိုးကဦးစိန်မောင်ရဲ့စာပါကျွန်တော်တို့ဒီမှာနောက်ဒီ Facebook ကနေအခုစာရှိတစ်စောင်အခုတက်လာပါတယ်ကျွန်တော်တို့မင်းခန့်ဆိုတဲ့အကောင့်ပါရှင်မှာသူကတော့တက်မလို့ဘက်ကသူတို့ရထားတဲ့အာဏာကိုလက်မလွတ်ချင်လို့သူတို့ရဲ့စိတ်ထဲမှာငြင်းငြင်းကိုတကယ်မလိုချင်ဘူးဆိုတော့သိကြပါတယ်တဲ့။ဒါကြောင့်စစ်ပွဲမရှိရင်သူတို့လုံပိုင်ခွင့်အာဏာရော့လာမယ်ဒါကိုသိလို့စစ်တပ်ကတနေရာမဟုတ်ရင်တနေရာတိုက်ပွဲဖန်တီးနေမှာပဲတဲ့ငြင်းငြင်းကိုစစ်တပ်ကမလိုချင်လို့ကုလို့ဖြစ်နေရတာပါတဲ့။တကယ်ငြင်းငြင်းရင်ဒီနေ့လှုပ်ဒီနေ့ရနိုင်ပါတယ်။တိုင်းရင်းသားတွေကဗမာပြည်ကိုတက်သိမ်းဖို့လက်နက်ကန်နေတာမဟုတ်ပါဘူးတဲ့။အမျိုးသားပြည်နဲ့ရပိုင်ခွင့်ကိုတန်းတူရရင်လို့လက်နက်ကန်နေတာပါတဲ့။အဲ့ဒီခွင့်ရတိုင်းရင်းသားတွေကိုပေးဖို့စေနာရှိတဲ့နေရာမြန်မာပြည်ငြင်းချမ်းမှာပါတဲ့။ NCA အဖြစ်မဟုတ်ပါဘူးတဲ့။စစ်ဗိုလ်ချုပ်ရဲ့စေနာသာအဖြစ်ဖြစ်ပါတယ်ဆိုပြီးသူကစာရှိဆောင်ရေးထားပါတယ်။နောက်ထပ်ကျွန်တော်တို့ဟိုဒီ email နဲ့ပေးပို့ထားတဲ့စာဆောင်လည်းရှိနေပါသေးတယ်။ American ပြည်အောင်စုကမောင်တဒနာရဲ့စာပါကိုရန်နိုင်ဖတ်ပြပေးပါအောင်ခင်ဗျ။
နှစ်ပေါင်း60ကျော်မျိုးသားရေးတန်းတူရေးတော်လန်ရေးအစရှိတဲ့ကြွေးကြော်သံတွေနဲ့စစ်ခင်းခဲ့ကြတာကြောင့်နှစ်ဖက်တပ်ဖွဲ့ဝင်ထောင်ပေါင်းများစွာတိစုံတန်းရာရခဲ့ကြပြီးပါပြီ။ဒါ့အပြင်စစ်ပွဲတွေနဲ့လုံးဝမသက်ဆိုင်တဲ့ပြည်သူထောင်ပေါင်းများစွာလည်းမြေညုံပိုင်းတွေကြီးစံမိုးတွေကိုရင်ဆိုင်ရင်ခက်ခဲကြမ်းတမ်းတဲ့တောတောင်ရှုံမြောင်နေကြစစ်ပွဲဒုက္ခသည်တွေဘဝနဲ့ပုံရှောင်နေကြပါတယ်။စစ်ဆောင်ဒုက္ခသည်တွေထဲမှာမွေးကင်းစကလေးငယ်တွေ၊ကိုယ်ဆောင်မိခင်တွေ၊တကြီးရွယ်တွေ၊နာမကျန်းဖြစ်နေသူတွေ၊လမ်းလျှောက်တက်ခါစကလေးငယ်တွေပါဝင်နေပါတယ်။မိမိတို့ရဲ့အိုးအိမ်လျာချမ်းမြေတွေ၊အိမ်မွေးတိရစ္ဆာန်တွေ၊ပိုင်ဆိုင်မှုတွေဆုံးရှုံးကြအောင်သာမကနှီးမျိုးစုံနဲ့ညီမနေဆက်တပ်ဖြတ်မှုဒဏ်တွေကိုပါခံစားနေကြပါတယ်။စစ်ပွဲတွေကြောင့်အကြောက်တရားတွေ၊စိတ်ဝိညာဉ်တွေအကြီးအကျယ်ခံစားနေကြအောင်သာမကသူတို့ရဲ့မိသားစုဘဝ၊လူမှုဘဝအခြေအနေတစ်ခုလုံးမှာပျက်စီးသွားတဲ့အတွက်မူလဘဝအခြေအနေမျိုးတွေပြန်လည်ရောက်ရှိနိုင်ဖို့စစ်ကောင်းဆောင်တွေအားလုံးမှာတာဝန်ရှိတယ်လို့ယူဆမိပါတယ်။လေးလာတာအပြစ်ခတ်ရဲစဲထားတာကြောင့်တနတ်တန်တွေအနှဲငယ်တိတ်ဆိတ်သွားပြီးမဲ့ပြည်သူတွေရဲ့ဘဝလုံခြုံမှုနဲ့ငြိမ်းချမ်းရေးအတွက်တော့ယုံကြည်မှုကအလန်းကွာဝေးနေစေလို့ယူဆမိပါတယ်။အကောင်းဆုံးကတော့တက်မတော်ခေါင်းဆောင်တွေအနေနဲ့ငြိမ်းချမ်းရေးအတွက်နောက်ထပ်နှစ်လတန်းတိုးမဲ့အစားလူမျိုးစုလက်နက်ကိုင်ခေါင်းဆောင်တွေယုံကြည်မှုတွေခိုင်မာတော့အောင်နိုင်ငံဝန်ထမ်းပြည်ပစိုးရအုပ်ချုပ်မှုအောက်ဂုံတိတ်ခါရှိရှိရပ်တည်တက်မှာကြောင်းဆွေးနွေးလိုက်ရပါတယ်ဗျာ။
ဟုတ်ကဲ့ဒါကတော့ကျွန်တော်အမေရိကန်ပြည်သူ့မောင်တဒနာရဲ့စာပါနောက်ထပ်ကျွန်တော် Facebook ကမှတ်ချက်တစ်ခုကတော့ Kispa Journey ဆိုတဲ့အကောင့်ပါရှင်မှာသူကတော့အဓိကစစ်တပ်ကသမရအောင်မှာရှိရမယ်စစ်ပွဲရခိုင်ရင်လည်းရက်ပြရမယ်ဒီလိုဆိုရင်တော့ညင်ချင်းရနိုင်ပါတယ်လက်နက်ကန်တွေကလည်းနိုင်ငံတော်အစိုးရကိုလေးစားအားကိုးလာပါလိမ့်မယ်ဆိုပြီးမှတ်ချက်ရေးပါတယ်နောက်ထပ်ကျွန်တော်တို့ဒီ Facebook မှာပဲမှတ်ချက်ပေးထားတာတစ်ခုရှိနေပါသေးတယ်ခိုင်မျိုးဆိုတဲ့အကောင့်ပါရှင်မှာသူစာကိုတော့နန်းလောင်မဲ့ဖတ်ပြပေးပါဦးခင်ဗျာ
ပထမဆုံးအပြစ်ရကာလလေးလားဆိုတာစေတနာအမှန်နဲ့လှုပ်ချင်သူတွေအတွက်အထွေထူပြောစရာမလိုပဲလုံလောက်မဲ့အချိန်စရာတစ်ခုပဲလို့ထင်ပါတယ်မြန်မာနိုင်ငံပြည်တွင်းစစ်သမိုင်းမှာဗမာစစ်တပ်ရဲ့တပတ်သက်အပြစ်ရဆဲမှုကိုလူအများကတန်တရာရှိခဲ့ကြပါတယ်အခုနှစ်လထပ်တိုးလိုက်တယ်နောက်တစ်ကြိမ်ဒုတိယအနေနဲ့ရခိုင်ပြည်မပါဝင်ဘူးဒါကစစ်တပ်ကိုလက်ရခေါ်နေသလားပေါ့ဒါကမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးကိုလှိတ်ခဲတဲလဲဖြစ်မဲ့အကြက်တဲဆိုတာကျွန်တော်တို့ကအဲ့လိုပဲထင်တယ်တိုင်းနာအလုံးပါဝင်ရေးဆိုတဲ့မူကိုလက်ခံပြီးတော့သွားမယ်ဆိုရင်တော့ကြော်သားရင်သားမခွဲခြားပါနဲ့အင်အားပေါ်မှာလည်းမကြည့်နဲ့ဒီကောင်တွေကိုငါတို့တိုက်နိုင်တယ်ဆိုတဲ့အယူဝါဒမျိုးကိုမကျင့်သုံးပါနဲ့ NCA ကိုစေတနာမမှန်နဲ့တာလုပ်ပါနောက်ဆုံးအနေနဲ့အကြံပြုတစ်ခုလောက်ပြောပြရစေယခုရခိုင်ပြည်အနေထားကိုကြည့်ပါနေတိုင်းလိုလိုအကြောက်တရားတွေနဲ့ရှင်တန်နေရတဲ့ရခိုင်လူမျိုးတွေဖြစ်နေပါပြီလက်နက်ကန်အချင်းချင်းတိုက်တာမပြောလိုပါဘူးကိုလိုချင်တာနဲ့သူဖြစ်ချင်တာဆန္ဒတထတဲ့မကြတဲ့အခါမဆိုင်တဲ့ပြည်သူတွေကိုဒုက္ခမပေးကြပါနဲ့ပြည်သူတွေအကြအတဲကြလာရင်အုံကြွမှုတွေဖြစ်လာနိုင်ပါတယ်အစကတည်းကမဖွံ့ဖြိုးမတိုးတက်တဲ့ကျွန်တော်တို့ရခိုင်ပြည်ဟာတပူပေါ်နပူဆင့်အဖြစ်မျိုးနဲ့ဒီလိုမျိုးသွားနေရင်တော့နောက်ပဲအစိုးရပဲတက်တဲ့ထူးခြားမှုကဖြစ်လာမှာမဟုတ်ပါဘူ
းဟုတ်ကဲ့ဒါသူကတော့ဒီငင်းငင်းနဲ့ပတ်သက်လို့မျောလင်းချက်ကိုသူ့စာထဲမှာရံပြန်ဟပ်ထားတာတွေ့ရပါတယ်တခုရှိတာကတော့ဗောလေကျွန်တော်တို့ဒီပြည်ရဲ့ဒီအဖြစ်ခက်ဒီရစဲရတစ်ဖက်သက်ကျင်ညာထားတဲ့ကာလမှာပဲဒီအမျိုးသားပြန်လည်တင်းမြဲရေးနဲ့ငင်းငယ်ရေးဘူဌာန NRPC နဲ့ဒီ NC အဖြစ်ရထိုးထားတဲ့အဖွဲ့တွေရောမထိုးရသေးတဲ့ဟိုလက်တန်းသားလက်နက်ကန်အဖွဲ့တွေနဲ့ပါတွေ့ရဆုံတာတွေရှိတယ်။နောက်စစ်တပ်ကကိုယ်စားလှယ်အဖွဲ့တွေနဲ့တွေ့ခဲ့တာတွေလည်းရှိပါတယ်။ဒီမြောက်ပိုင်းမှာအဖွဲ့၄ဘွဲ့နဲ့ဒီ NRPC တို့ဒီပြီးခဲ့တဲ့မူဆယ်ဆွေးနွေးပွဲမှာဆိုရင်လည်းသူတို့ဘက်ကဒီ bilateral အဖြစ်ရဆက်ရုပ်မူကြမ်းကိုပေးတာတွေရှိတယ်။နောက်ဒီလာထဲမှာထပ်တွေ့မယ်ဆိုပြီးသဘောတူခဲ့တာမျိုးတွေလည်းရှိပါတယ်။ဆိုတော့ဟိုဒီလိုတွေ့ဆုံမှုတွေဒီလိုနောက်ထပ်ထပ်တွေ့မယ်ဆိုပြီးတော့ဟိုသဘောတူညီမှုရတာတွေနဲ့ဟိုတစုံတရာတူတက်မှုလက္ခဏာဖြစ်နေမြင်ရတယ်လည်းရှိပါတယ်ဆိုတော့ဆရာဦးစိတ်သူအောင်မြင်ဟိုအခုနောက်ထပ်ဒီနှစ်လရက်လိုက်မဲ့ကာလမှာရောကျွန်တော်တို့လည်းနောက်ထပ်တွေ့ဆုံတာမျိုးနောက်ထပ်ဒီတဲ့ပေါ်လေငင်းငယ်ရေးကိုဥတည်နိုင်မဲ့ခြေလမ်းမျိုးတွေကျွန်တော်တို့ဘယ်လောက်များမြင်ရမယ့်အလားအလာတွေရှိလဲ
ဒီဥစ္စာကတော့ရှင်းမီးတွေဆိုတဲ့ဥစ္စာကရှင်းမီးကအခြေများတာတွေဘာလို့ကတော့ဘယ်လောက်တော့အရင်ကြည့်ပါဘာဖြစ်လို့လဲဆိုတော့သူမှဤရခိုင်တပ်ဖွဲ့တို့ဒီတောင်ပလောင်တပ်ဖွဲ့တို့ကိုကတပ်ဖွဲ့တို့နဲ့ပတ်သက်ရင်ကိုအစီလက်မှတ်စပြီးတော့ထိုးတာပေါ့နော်အဲ့ဒီတော့ရှစ်ဖွဲ့ပဲပါတော့ပေါ့အဲ့ဒီအချိန်တည်းကစပြီးတော့မှဒါတွေ့လိုက်အဲ့ဒါခဏလေးနားလိုက်တွေ့လိုက်ခဏလေးနားလိုက်လည်းအချိန်ကြီးအများကြီးရှိလာတယ်ဒါပေမဲ့ပြန်ပြီးတော့ကြည့်လိုက်တဲ့အခါကျရင်လက်တွေ့အကျိုးကျေးဇူးပေးရောက်တာတိတ်မရှိဘူးမရှိတဲ့လည်းအခုရခိုင်ကျမ်းမှာဆိုတိုက်ပွဲတွေကြီးလာတယ်အကြံတဲ့နေရာတွေမှာလည်းကျတော့တော့လို့ပေါ့ဟိုသိပြီးတော့အေးသွားတဲ့ဆွေးတဲ့သဘောမျိုးတွေမသိရအောင်အရေးကြီးတာကရှင်းလို့ဘယ်အချိန်ကြီးများဖို့မများဖို့ရှင်းလို့အခွင့်အလမ်းရဖို့မရဖို့ဆိုတာထက်ကိုဟိုထိရောက်တဲ့တကယ်တကယ်ကိုအပြည့်ယူလုပ်ကြမယ်တကယ်တကယ်ကိုညီညာရေးလိုလားတဲ့ဆွေးတဲ့စိတ်ဆန္ဒတွေနဲ့လုပ်တဲ့ရှင်းလို့ဘယ်တွေရှိလာမှသာလျှင်အခြေတည်းမှုတွေလည်းရှိပြီးတော့မှညီညာရေးပြန်လည်းကောင်းတဲ့အလားအလာရမလို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒေါက်တာတူးချာရဲ့အမြင်ရောခင်ဗျအခုကျွန်တော်တို့တက်မတော်ဘက်ကတော့နောက်ထပ်ဒီအပြစ်တစ်ဖက်သက်အပြစ်ခက်ရဆဲကြီးကိုနှစ်လတန်းတိုးလိုက်ပါပြီဆိုတော့ဒီပြီးခဲ့တဲ့လေးလအတွင်းမှာလည်းတွေးရဆုံရတာရှိတယ်ဆိုတော့ဒီရှေ့လာမဲ့နှစ်လအတွင်းမှာရောဘာတွေများဒေါက်တာတူးချာအနေနဲ့ဟိုမျှော်လင့်နိုင်ကြတာရှိရလို့မြင်မိလဲခင်ဗျဟု
တ်ကဲ့ကြာအခုသူတို့ဒီသစ္စာဆွေးနွေးပွဲကလို့နေတန်းလန်းကြည့်တာအဲ့ဒါဟိုသူတို့ဒီဆက်သွယ်ဖို့ရှိတယ်ဆိုတော့အဲ့ဒီအခုမေလာလေလောက်မှာပြန်ပြကြတယ်ဆိုဒီကြည့်ကြရတယ်အဲ့ဒီပြည်ဆုံးပွဲကဆိုတော့ဒီအကြီးကြီးပဲဆိုဖြစ်ပါတယ်အဲ့ဒါကြောင့်မလို့ဒီဟာသူတို့ဒီမေလာဖတ်ပြခဲ့ရဲ့ကျေးဖတ်ကျူးတယ်ဆိုတာဒါဒီကြည့်လို့အတာပါအဲ့ဒီဒီပြခဲ့ရဲ့ကျေးဖတ်တဲ့အဲ့ဒီဒီမြောက်မှာပြည်ဆုံးကြည့်တာအကောင်းဆုံးပါပဲအဲ့ဒါကြောင့်မလို့ဒီဖတ်ကျူးတဲ့နလားဆိုလည်းသိရှိပါတယ်အဲ့ဒီဒီဆိုဒီဘယ်အမီဘူအဲ့ဒါသူနဲ့ကျူးစားကြရအောင်နော်အဲ့ဒါယဉ်ကျေးမှုပြည့်စုံထောက်ကြရမယ်သဘောထားရှိရမယ်အဲ့နောက်ဘက်မှာဒီဟိုပေါ့နော်အကျန်းလာရှိရမယ်ပေါ့အဲ့လိုဒီအဲ့ဒီအမီဘူကိုသူ့ချူဆိုမှာအဲ့ဒီကျတော့ဝိုင်းသူမင်းသူသိကြမယ်သူရှိတယ်ဒါဒီကလာဆက်ကျူးတယ်အဖြစ်ခရပြေးဒီတိုင်းရဲ့တဲ့ဒါလည်းကျွန်တော်
ဟုတ်ကဲ့ပါဒေါက်တာတူရဆိုတော့ဟိုဆရာဦးစီသူအောင်မြင်ခင်ဗျာတခုရှိတာကျွန်တော်ဒီတက်မတော်ဘက်ကအပြစ်ခက်ရဲဆဲကြီးကိုဒီရခိုင်လိုတပ်ပွဲတွေပြင်းထန်နေတဲ့နယ်မြေတွေကိုပါထည့်သွင်းတာမျိုးပေါ့လေနောက်တနင်္ဂနွေလုံးပြစ်ခက်ရဲဆဲကြီးကြီးညာမျိုးလှုပ်တင်နေဆိုပြီးတိုက်တွန်းတာမျိုးတွေလည်းကျွန်တော်အတန်နေကြားနေရပါတယ်ဆိုတော့ဒီလိုအစီအစဉ်တွေလှုပ်လာမယ်ဆိုရင်ရောငင်းငယ်ရေးအတွက်တစုံတရာလမ်းစာဖြစ်လာနိုင်သလားဆရာ
အဓိကကတော့ငင်းငယ်ရေးအတွက်ကိုတကယ်ရှိတိုးအောင်ဆိုရင်ကိုရှင်းမိဒီရမယ်ပေါ့နော်တကယ်အပြစ်ခံရရှိဖို့လိုတယ်နောက်ပြီးတော့မှတကယ်ငြိမ်းချမ်းတဲ့ရှင်းမိဖို့လိုတယ်အခုလက်ရှိမှာဆိုရင် ပြဿနာတွေကဘာနောက်ဆုံးပြဿနာတွေကဘာဖြစ်နေကြလဲဆိုရင်တမရဘက်ကအခြားသောမျက်နှာကြီးတပ်ဖွဲ့တွေနဲ့ပတ်သက်ရင်တပ်ဖွဲ့ချင်းနဲ့သူကတွေ့မယ်ဆိုပြီးတော့မှသူတန်းလန်းထားတာရှိတယ်တပ်ဖွဲ့ချင်းပေါ့နော်အဲ့တော့တခြားအုပ်စုနဲ့အုပ်စုဖွဲ့ပြီးတော့မှတွေ့ဆုံမယ်ပါရဆိုရင်သူကလက်မခံဘူးအဒီတိုင်းနဲ့အခြားတစ်ဖက်ကဆိုရင်လည်းလက်ရှိပြည်ပခန့်တွေဖြစ်နေတယ်အေးတပ်ဖွဲ့ဆိုရင်လည်းသူလည်းဒီလိုပေါ်ပဲသူကတော့တပ်ဖွဲ့ချင်းကတော့မတွေ့နိုင်ဘူးသူမဟာမိတ်တွေရှိတယ်မဟာမိတ်တွေလည်းပဲအဒီကတွေ့မယ်ဆိုတဲ့ခါကျတော့ဒီလိုသဘောထားတွေကဟိုငင်းရဲကိုသွားဖို့ပြီးပြန်မှာအခက်အခဲအတားအဆီးဖြစ်နေနိုင်တဲ့သဘောထားတွေပဲအသေးစုတ်ကင်ထားတယ်ခေါ်တာပေါ့အဲ့တော့ဟိုစစ်ကူးတွေကတကယ်ပဲရှိကြရလားဥမာဒီခိုင်မှာတကယ်ပဲတိုက်ပွဲတွေရက်ဆဲကျင်ကြလားရက်ဆဲကျင်လို့ဆိုရင်တပ်မတော်ဘက်ကလည်းဟုတ်ပြီဒီရခိုင်တပ်ပွဲရက်ဆဲဖို့အတွက်ကိုဆွေးနွေးကြပါလေဒါမျိုးတွေခေါ်ဖို့လိုလိုမျိုးတစ်ဖက်ကအေးလို့တပ်ဖွဲ့လေးတွေကလည်းတစ်ဖက်ချင်းဖြစ်ပါစေအာဒီဒီခိုင်မှာတိုက်ပွဲတွေရက်ဆဲဖို့အတွက်ကိုဆွေးနွေးရစီမှာသူလည်းလာရမယ်တစ်ဖက်ချင်းနဲ့လည်းသူကလာရမယ်အဒီတော့မှသာအပြစ်ခံရက်ဆဲရေးလို့ညီမရေးလို့ဆိုတာပေါ်လာမှာ
ဟုတ်ကဲ့ဒါမှလည်းစုံမရောက်ကြမှာပေါ့
ဒါရတော့မလုပ်ဘူးဒါရတော့လုပ်မယ်ဆိုရင်တော့ဟိုအရှင်းမပြေတော့ဘူးလို့ထင်ပါတယ
်ဟုတ်ကဲ့ပင်နယ်ဆွေးနွေးပေးခဲ့ကြတဲ့ဆရာဦးစီသူအောင်မြင့်ဒေါက်တာတူးချာကိုယ်တိုင်ပါဝင်ဆွေးနွေးရတဲ့သူတွေမှတ်ချက်တွေရေးသားပေးပို့ရတဲ့သူတွေနဲ့ဒေါက်တာရှင်တွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
စီစဉ်ထုတ်လွှင့်မှုမဆုမွန်နဲ့ကောင်းလေဦးတို့တင်ဆက်ပေးထားတဲ့ဒိုင်းလီလိုင်းစီစဉ်ကိုတော်တာရှင်တွေနားဆင်ကြကြတာဖြစ်ပါတယ်ဒိုင်းလီလိုင်းစီစဉ်ကိုအပတ်စဉ်အင်္ဂါနေ့စနေညထဲမှာဆွေးနွေးပေးကြဖြစ်ပါတယ်ရှင
်လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်တင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
သောတာရှင်နေနေနဲ့ VOA ရဲ့အတန်တွဲစီစဉ်နေနဲ့ပတ်သက်ပြီးတော့ဝေဖန်ချက်ပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့ VOA ကိုတည်တချင်းတောင်းနေတယ်ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ bamis@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်viewing ကနေညနေခင်းအတန်လွင့်စီစဉ်ပြပြချင်းည9နာရီမှာတော့ VOA ရဲ့ရုံးမြင်သံကြားစီစဉ်တွေကိုလည်း A77 ကနေတိုက်ရိုက်ကြည့်ရှုနိုင်သလို Democratic မြန်မာသံ DVB ကလည်းထုတ်လွှင့်ပေးနေပါတယ်ရှင်ခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကြေကျုပ်ကိုမတ်တင်ကြီးထက်ကပြပြပေးပါလိမ့်မယ
်မြန်မာနိုင်ငံတွင်းမှာ Bitcoin, Litecoin, Perfect Money စတဲ့cryptocurrency digital ငွေကြေးရောင်းဝယ်သုံးစွဲသူတွေဆုံးရှုံးနိုင်ခြေရှိတယ်လို့ဗဟိုဘဏ်ကသတိပေးထားပါတယ်မြန်မာနိုင်ငံတွင်းမှာ digital ငွေကြေးတွေကိုလူမှုကွန်ရက် Facebook website တွေကနေရောင်းဝယ်ဖောက်ကားနေတယ်လို့ဗဟိုဘဏ်ကပြောဆိုထားပြီးအခုလိုသတိပေးချက်ထုတ်တာပါ digital ငွေကြေးရောင်းဝယ်တာကိုဗဟိုဘဏ်ကခွင့်ပြုမထားတဲ့အကြောင်းနဲ့တရားဝင်ငွေကြေးအဖြစ်သတ်မှတ်မထားဘူးလို့လည်းပြောဆိုပါတယ် digital ငွေကြေးရောင်းဝယ်ဖောက်ကားသူတွေကိုတော့ကျင်းညာချက်ထဲမှာထည့်သွင်းဖော်ပြမထားသလိုဒီလုပ်ငန်းတွေနဲ့ပတ်သက်ပြီးဘိုးဘန်းကဘလို့ဆက်ဆောင်ရွက်မလဲဆိုတာကိုလည်းဖော်ပြမထားသေးပါဘူးရှင်။အစ္စရေးနိုင်ငံတောင်ပိုင်းကိုစနေနေ့တုန်းကဟာမတ်ထိန်းချုပ်တဲ့ဂါဇာကမ်းမြောင်ဒေသကနေစစ်သွေးကြော်တွေကဒုံးကျည်တွေနဲ့ဒရက်ဇက်ပစ်ခတ်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။အစ္စရေးဘက်ကလည်းလေကြောင်းကနေတုံ့ပြန်တိုက်ခိုက်ခဲ့ပြီးပါလက်စတိုင်းတဦးသေဆုံးခဲ့ရပါတယ်။ကိုရီးယားကျွန်းဆွယ်အရှိဘက်ပင်လယ်ပြင်တဲ့ကိုမြောက်ကိုရီးယားကစနေနေ့မနက်ပိုင်းမှာဒုံးကျည်ဆန်းသက်ပစ်လွတ်ခဲ့တာကြောင့်ဒီလိုစီးရဲတက်မှမှုတွေကိုရပ်တန့်ဖို့တောင်ကိုရီးယားဘက်ကတောင်းဆိုလိုက်ပါတယ်။မြောက်ကိုရီးယားရဲ့အရှိဘက်ဝန်ဆန်မြို့ကနေတာရိုဒုံးကျည်တချို့ပစ်လွတ်ခဲ့တာပါ။ဒါဟာအမေရိကန်ပြည်တော်စုနဲ့နျူကလ িয়ার ဆွေးနွေးပွဲမအောင်မမြင်ဖြစ်ခဲ့ပြီးနောက်ပိုင်းပထမဆုံးရန်စတဲ့လှုပ်ရက်လည်းဖြစ်ပါတယ်။အိန္ဒိယနိုင်ငံအရှေ့ပိုင်းအော်ရစ်ဆာပြည်နယ်ကိုတောက်ချန်နေမှာဝင်ရောက်တိုက်ခတ်ဖျက်ဆီးခဲ့တဲ့ Cyclone Phani ကမုန်တိုင်းငယ်အဖြစ်အပြော့လာပြီးစနေနေ့မှာတော့ Bangladesh ကိုဝင်ရောက်တိုက်ခတ်ခဲ့ပါတယ်။အိန္ဒိယနဲ့ Bangladesh နိုင်ငံတို့မှာမုန်တိုင်းတံကနေလူတွေထိခိုက်မဲ့အရေးကိုထိထိရောက်ရောက်ကာကွယ်ပေးနိုင်ခဲ့တယ်လို့ဆိုနိုင်ပေမဲ့အိန္ဒိယနိုင်ငံမှာအနည်းဆုံးလူ12ဦးသေဆုံးကြောင်းအစီရင်ခံချက်တွေရရှိထားပြီးအနာပိုင်းတို့စစ်ဆေးနေကြပါတယ်။ Bangladesh မှာလည်းအနည်းဆုံး၄ဦးသေဆုံးခဲ့ရပါတယ်ရှင
်။တင်းကြီးစုပ်ကိုမတ်တကြီးထက်ကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီမနက်ခင်းထွက်စီစဉ်ထုတ်လို့ရမှုကတော့ကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Zinab Abdurrahman ဖြစ်ပါတယ်။ကျမအီတန်စင်ပါရှင်။ VOA American အသံညနေခင်းမြန်မာဘာသာစီစဉ်တွေကိုတော့ညနေ6နာရီခွဲကနေ9နာရီထိလိုင်းတိုမီတာ19.25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။နားဆင်တဲ့သောတာရှင်အပေါင်းကိုထူးပြီးကျေးဇူးတင်ပါတယ်။သောတာရှင်ပေါင်းအောင်မြင်ပျော်ရွှင်တဲ့နေ့တစ်နေ့ဖြစ်ကြပါစေရှင်။Thank you.
This program has come to you from the Voice of America, Washington.